Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ23ရက်ကြာသပတေးညပိုင်း9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီကနေ့ညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါကယ်လီဖိုးနီးယားမှာဗိုလ်ဒူးနေသနပ်ပစ်ခတ်မှုတန်လျာရှိသူတွေဘယ်သူတွေဆိုတာရဲကပြောလိုက်ပါပြီအမေရိကန်ဆိုရအချက်လက်တွေကိုအင်တာနက်ကနေခိုးယူတာတရုတ်ဟက်ကာတွေလက်ချက်ဆိုတာတရုတ်ဘက်ကပထမဆုံးဂျီဝန်ခံလိုက်ပါတယ်ကမ္ဘာဘောလုံးအဖွဲ့ချုပ်ကဒုတိယဥက္ကဋ္ဌ2ဦးကိုစစ်စလက်မှာဖမ်းလိုက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်နိုင်ငံရေးဆွေးနွေးပွဲမှုဆိုင်ရာမူပေါင်းမူကြမ်းရေးဆွဲနေပြီဆိုတာနဲ့ပတ်သက်လို့
ဒီမှာလည်း9ရက်နေ့မှာအပြည်စီမှာလုပ်မယ်ဒီ talking meeting ပေါ့လေမူပေါင်းဆိုင်ရာရေးဆွဲရေးကော်မတီကိုကြည့်တင်ပြပါမယ်အရာပြင်းတော့သူတို့ဘက်က
မြန်မာငင်းကြရေးစင်တာကအကြီးတန်းအရာရှိဥလမောင်ရွှေပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်ဒါအပြင်ကလေးသူငယ်တွေအိမ်ကျုံဖြစ်ခိုင်းစေခံရတဲ့ကိစ္စနဲ့ဥပဒေပြဋ္ဌာန်းချက်အကြောင်းရှမ်းပြည်တိုက်ပွဲတွေကြောင့်ဒုက္ခသည်တွေနေရပြန်ဖို့လုံခြုံမှုမရှိသေးတဲ့အကြောင်းနဲ့ကြောက်ဖြူအထူးစည်းဝါးရေးစုံစီမံကိန်းအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့မတ်သိငီထိုက်တို့ကကြေညာပေးပါအောင်ရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာဗိုလ်ဒူးနေကတနက်နေ့ပစ်ခတ်ခဲ့တယ်လို့တန်ရရှိသူနှုတ်ဦးဟာဘယ်သူလဲဆိုတာကိုအာဏာပိုင်တွေကအတည်ပြုထုတ်ပြန်ပါတယ်။လူမှုဝန်ထမ်းဌာနတစ်ခုမှဖြစ်တဲ့ပစ်ခတ်မှုကြောင့်လူ14ဦးသေဆုံးပြီး18ဦးထက်မနည်းဒဏ်ရာရပါတယ်။တန်ရရှိသူတွေကတော့အသက်28နှစ်အရွယ်အမေရိကန်ဘွားဆာယက်ဖာရုခ်နဲ့အသက်28နှစ်အရွယ်ထက်ရှင်မာလစ်တို့ဖြစ်တယ်ဆိုတာဆန်ဘာနာဒီနိုရဲတပ်ဖွဲ့အကြီးအကဲဂျာရောဘော်ဂွန်ကဒေသစံတော်ချိန်ဗိုလ်ဒူးနေညမှာဆန်ဘာနာဒီနိုမြို့မှာပြောပါတယ်။အစောပိုင်းမှာကလေးကဖာရုခ်ကိုတန်လျာရှိသူတို့အဖြစ်တင်းထဏာအများပြားကပြောထားကြတာပါ။သူတို့နှစ်ဦးဟာလက်ထပ်ထားတာဒါမှမဟုတ်စစ်ဆက်ထားသူတွေဖြစ်တယ်လို့ဘော်ဂူဝန်ကပြောပါတယ်။သူတို့နှစ်ဦးဟာလက်ထပ်ထားပြီးကလေးတယောက်ရှိတယ်ဆိုတာကို AP တင်းထဏာကရော Los Angeles Times တင်းစာကပါဖော်ပြပါတယ်။ဖာရုခ်ကဆန်ဘာနာဒီနိုကောင်တီကျန်းမာရေးဌာနကဝန်ထမ်းတူဖြစ်တယ်ဆိုတဲ့အစောပိုင်းသတင်းတွေကိုလည်းရဲတပ်ဖွဲ့အကြီးအကဲဘော်ဂူဝန်ကအတည်ပြုပါတယ်။အဲ့ဒီကျန်းမာရေးဌာနဟာဖွံ့ဖြိုးတိုးတက်မှုဆိုင်ရာမတော်မစွမ်းသူတွေအတွက်ဝန်ဆောင်မှုပေးနေတဲ့ဌာနပါ။ဖာရုခ်ဟာဒေသဆိုင်ရာဌာနကဝင်းတစ်ခုထဲမှာလုပ်နေတဲ့ Christmas ပွဲကနေဒေါသတကြီးနဲ့ထွက်သွားပြီးတိုက်ခိုက်ရေးရိုင်ဖယ်တပ်တွေဆမ်မီအော်တိုမက်တစ်တပ်တွေယူပြီးတော့မာလစ်နဲ့အတူပြန်ရောက်သွားတာပါ။ဖြစ်ခဲ့မှုဖြစ်ပြီးတဲ့နောက်ဖာရုခ်နဲ့မာလစ်တို့ကိုအနာက Relance မြို့မှာရဲကခြေရခံမိပါတယ်။အဲဒီနောက်သူတို့ကားနောက်ကိုရဲတွေကလိုက်ဖမ်းပြီးအပြန်အလှန်ပစ်ခတ်ကြပြီးတဲ့နောက်ဖာရုခ်နဲ့မာလစ်တို့နှစ်ယောက်စလုံးသေဆုံးသွားပါတယ်။ရဲတပ်ဖွဲ့ဝင်တို့ဒဏ်ရာရပေမဲ့အသက်အန္တရာယ်တော့မဆိုးရင်ရပါဘူး။
အီရန်နိုင်ငံကိုအမေရိကန်ပြည်ထောင်စုကအထူးတပ်ဖွဲ့တစ်ဖွဲ့လွှတ်ဖို့ပြင်ဆင်နေတာနဲ့အမျှအရေးကြီးတဲ့အသေးစိတ်ကိစ္စတွေအပေါ်ဆက်ပြီးလုတ်ကင်နေထုံးပါပဲ။အစောပိုင်းကခံမှန်းထားတဲ့တပ်ဖွဲ့ဝင်အရေးအတွက်အစားအီရတ်ကလက်တွေ့အခြေအနေပေါ်အခြေခံပြီးအထူးတပ်ဖွဲ့ထဲမှာအဖွဲ့ဝင်100လောက်ပါမယ်လို့စစ်ဖက်တာဝန်ရှိသူတွေကပြောပါရယ်။ပြည်ပကပြစ်မှတ်တွေကိုတိုက်ခိုက်မဲ့အထူးတပ်ဖွဲ့ဖွဲ့စည်းမဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကကြေညာပြီးနောက်တင်မှာပဲတာဝန်ရှိသူတွေကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါရယ်။အထူးတပ်ဖွဲ့ရဲ့အဓိကလုပ်ငန်းကနောက်ထပ်စစ်စင်ရေးတွေလှုပ်ဆောင်နိုင်စေမဲ့အသုံးဝင်တဲ့သတင်းအချက်အလက်တွေကိုရရှိရေး ISIS စစ်သွေးကြအဖွဲ့ရဲ့အဓိကခေါင်းဆောင်ပိုင်းကိုရှာဖွေဖမ်းဆီးရေးလို့ဖြစ်ပါတယ်
။ဆီးရီးယားမှာပြည်ထောင်စုစစ်လေယာဉ်တွေကလေကြောင်းတိုက်ခိုက်တာတွေဆက်လုပ်လိုက်ပါပြီ။ ISIS စစ်သွေးကြအဖွဲ့ကိုနှိမ်နင်းဖို့တိုးချက်မဟာဗျူဟာတစ်ရက်ကိုပြည်တွင်လွှတ်တော်အမတ်တွေအတည်ပြုပြီးနိုင်ငံပိုင်းအတွင်းမှာပဲစတိုက်တာပါ။ပြည်တွင်တော်ဝင်လေတပ်ဖွဲ့ကတော်နီဒိုတိုက်လေယာဉ်တွေဟာစိုက်ပရက်နိုင်ငံမှာရှိတဲ့ဗြိတိရှ်လေတပ်အခြေစိုက်စခန်းကနေထွက်ပြီးဆီးရီးယားကပြစ်မှတ်တွေကိုတိုက်ခိုက်ပြီးတော့စခန်းကိုဘေးရန်ကင်းရင်းပြန်လာကြတယ်လို့ဗြိတိရှ်ကာကွယ်ရေးတာဝန်ရှိသူတွေကဒီကနေ့အစောပိုင်းမှာပြောပါတယ်။ IS တွေထိန်းချုပ်ထားတဲ့အူမာရေနံတွင်းတွေကိုပြစ်မှတ်ထားပြီးပုံကျဲတိုက်ခိုက်ခဲ့တယ်လို့ပြည်တွင်ကာကွယ်ရေးဝန်ကြီးဌာနက Twitter ကနေနောက်ပိုင်းမှာပြောပေမဲ့တိုက်ခိုက်တာရဲ့ရလဒ်နဲ့ပတ်သက်တာတွေကိုတော့မပြောထားပါဘူး။လေကြောင်းတိုက်ခိုက်မှုတွေကိုအခြေစိုက်ပြီးစာလုပ်တဲ့အဲ့ဒီ Cyprus နိုင်ငံ Acrotiri လေတဲ့စခန်းကိုနောက်ထပ်စစ်လေယာဉ်တွေထပ်ပို့နေတယ်လို့ပြည်တွင်ကာကွယ်ရေးဝန်ကြီးဌာနကပြောတာကြောင့်အဲ့ဒီမှာတိုက်လေယာဉ်အင်အားနှစ်ဆတိုးသွားမှာပါ။ Syria က IS စစ်သွေးကြောအဖွဲ့ကိုလေကြောင်းကတိုက်ခိုက်တာမှာပါဝင်ဖို့ပြည်တွင်ဝန်ကြီးချုပ် David Cameron ကပန်ကြားတဲ့ပေါ်ပြည်သူ့လွှတ်တော်မှာ10နာရီကြာညှင်းခုန်ဆွေးနွေးပြီးတဲ့နောက်ထောက်ခံမဲ398မဲ၊ကန့်ကွက်မဲ223မဲနဲ့မနေ့ကအတည်ပြုပေးလိုက်တာပါ။IS အကြမ်းဖက်အဖွဲ့ဟာကမ္ဘာလုံးဆိုင်ရာချင်းချောက်မှုဖြစ်တာကြောင့်တကမ္ဘာလုံးရဲ့လှုပ်ဆောင်ချက်နဲ့နှိမ့်နင်းရမှာဖြစ်တယ်လို့ဆိုပြီးပြည်ထောင်နိုင်ငံရဲ့ဆိုဗီယက်ချက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကလည်းကြိုဆိုပါတယ်
။ Syria ကအစွန်းရောက်ဝါရကိုတိုက်ခိုက်တာမှာနိုင်ငံတကာကပိုပြီးပူးပေါင်းဆောင်ရွက်ကြဖို့ Russia သမ္မတ Vladimir Putin ကနှိုးဆော်လိုက်ပါတယ်။နှစ်ပတ်လည်နိုင်ငံအခြေပြမင်းကိုနဲ့မှာ Mr. Putin ကအဲ့ဒီလိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။ တူရကီဟာ IS အစွန်းရောက်အုပ်စုစီးကနေရေနံဝယ်နေတယ်လို့လဲရုရှားလွှတ်တော်မှပြောတဲ့မင်းကွန်းနဲ့မစ္စတာပူတင်ကထပ်ပြီးတော့ဆွဆွဲသွားပါတယ်ပြီးခဲ့တဲ့လကဆီးရီးယားနယ်စပ်နားမှာရုရှားစစ်လေယာဉ်တစ်စင်းကိုတူရကီကပစ်ချခဲ့ပြီးတဲ့နောက်ရုရှားနဲ့တူရကီကြားဆက်ဆံရေးတင်းမာနေပါတယ်။ရုရှားကသူ့ရဲ့မဟာမိတ်ဆီးရီးယားသမ္မတဘာရှားလ်အယ်အာဆတ်ကိုကူညီပံ့ပိုးဖို့ဆီးရီးယားမှာလေကြောင်းကနေတိုက်ခိုက်မှုတွေလှုပ်ဆောင်နေပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ကြာတာပရိညာပဲ့တရဏီကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်စူရရဲ့တရင်ချက်လက်တွေကိုအင်တာနက်ကနေခိုးယူလာဟာတရုတ်ဟက်ကာတွေရဲ့လက်ချက်ဆိုတာကိုတရုတ်ကပထမဆုံးအကြိမ်ဖြစ်ဝန်ခံလိုက်ပါတယ်။ဒါပေမဲ့အစိုးရကကူညီထောက်ပံ့တဲ့လို့ရမဟုတ်ဘူးလို့တော့ညင်ပါတယ်။ဝါရှင်တန်မြို့တော်မှာဒီတရင်ဘက်တွင်လုပ်တဲ့စိုက်ဘာလုံခြုံရေးဆိုင်ရာဆွေးနွေးပွဲတွေအတွင်းပြောဆိုကြတဲ့အကြောင်းအရာမျိုးမျိုးတွေမှာဒီဖြစ်ရက်နဲ့ပတ်သက်လို့လည်းပါဝင်တယ်လို့တရုတ်နိုင်ငံပိုင်တရင်ဌာနကပြောပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးတရုတ်နိုင်ငံပိုင်ဆင်ဝါသတင်းအေဂျင်စီကထုတ်တဲ့သတင်းမှာတော့အဲဒီလိုဝန်ခံလိုက်တဲ့အချက်ကိုအထူးအလေးပေးပြီးတော့ဖော်ပြထားပါတယ်။ဒါပေမဲ့ဟက်ကာတွေရဲ့အသေးစိတ်အချက်လက်တွေနဲ့သူတို့ကိုဖမ်းဆီးထားသလားဆိုတာတွေကိုတော့ထုတ်မပြောထားပါဘူး။စုံစမ်းစစ်ဆေးမှုအရအခုအင်တာနက်ဆိုင်ဘာဖောက်တင်ခွင့်ယူသူတွေဟာအမေရိကန်တို့အရင်ကတန်တရားရှိရဲလို့ပြောထားတဲ့နိုင်ငံကထောက်ခံပေးထားတဲ့ဆိုင်ဘာတိုက်ခိုက်မှုဆိုတာတဲ့ပြစ်မှုကျူးလွန်မှုပဲဖြစ်ပါတယ်လို့ဆင်ဝါသတင်းကဖော်ပြပါတယ်။တရုတ်သမ္မတရှီကျင်းပင်ဝါရှင်တန်မြို့တော်ကိုပြီးခဲ့တဲ့စက်တင်ဘာလအတွင်းကမလာခင်လေးအတွင်းမှာပဲစိုက်ဘာတိုက်ခိုက်မှုနဲ့ပတ်သက်ပြီးတရုတ်ကလူ9ယောက်ကိုဖမ်းထားတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့မှာဝါရှင်တန်ပို့သတင်းစာကရေးပါတယ်။ဘယ်သူတွေဖမ်းဆီးခံထားရတယ်လဲဆိုတာနဲ့အဖမ်းခံထားရသူတွေဟာတရုတ်အစိုးရနဲ့ပတ်သက်ဆက်နွယ်မှုရှိတယ်လားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့လည်းဝါရှင်တန်ပို့သတင်းစာကဖော်ပြပါတယ်။အမေရိကန်အစိုးရရဲ့ဝန်ထမ်းရေးဌာန Office of Personnel Management ရဲ့ Computer စနစ်စိုက်ဘာဖောက်ထွင်းတိုက်ခိုက်ခံရတာကြောင့်အမေရိကန်အစိုးရရဲ့လက်ရှိဝန်ထမ်းနဲ့ဝန်ထမ်းဟောင်း22တန်းလောက်ရဲ့ပုဂ္ဂိုလ်ရေးအချက်လက်တွေအလုလျှောက်လာတွေနဲ့သူတို့ရဲ့မိသားစုဝင်တွေရဲ့အချက်လက်တွေပေါက်ကြားခဲ့တာဖြစ်ပါတယ်
။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA တာဝန်ရှိသူတွေကိုဖမ်းဆီးတဲ့ဒီကနေ့နောက်ဆုံးဖြစ်ရမှာ FIFA ရဲ့ဒုတိယဥက္ကဋ္ဌတွေဖြစ်ကြတဲ့ Alfredo Harwood နဲ့ Juan Angel Nafoto ကိုဖမ်းဆီးလိုက်တဲ့ဆိုပြီးဆွစ်ဇာလန်တရားရေးဌာနကပြောပါတယ်။ Zurich မြို့မှာရဲတပ်ဖွဲ့ကစစ်ဆေးခြင်းအတွင်သူတို့ကိုအမေရိကန်ပြည်ထောင်စုလက်ထက်လွှဲပြောင်းမှာကိုနှစ်ယောက်စလုံးကကန့်ကွက်တယ်လို့ဆွစ်ဇာလန်တရားရေးဌာနကပြောပါတယ်။ Honduras နိုင်ငံသား Hawit ဟာမြောက်အမေရိကဗဟိုအမေရိကနဲ့ Caribbean ဒေသတွေဆိုင်ရာ CONCACAF ဘောလုံးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ Paraguay နိုင်ငံသား Juan Angel Nafo ကတော့တောင်အမေရိကဘောလုံးအဖွဲ့ချုပ် CONMEBOL ရဲ့ဥက္ကဋ္ဌဖြစ်ပါတယ်။FIFA ရဲ့လက်စားမှုအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးသူတို့နှစ်ယောက်ကိုဖမ်းပေးဖို့အမေရိကန်အာဏာပိုင်တွေကအကြောင်းကြားခဲ့တာဖြစ်ပါတယ်။မီလာကပထမအကြိမ်ဖမ်းဆီးတာတွေလုပ်ခဲ့တဲ့ Zurich မြို့ကဟိုတယ်တစ်ခုမှာပဲဖမ်းဆီးမှုတချို့ကိုလုပ်ခဲ့ပါတယ်။ Bo Oleg Hotel မှာအခုနောက်ဆုံးဖမ်းဆီးတာတွေလုပ်ပြီးတဲ့နောက်လူပေါင်းတဒါဇင်ကျော်ဆွဲချက်တွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့ New York Times သတင်းစာကဒီကနေ့အရင်ဆုံးဖော်ပြပါတယ်။အဖမ်းခံရတဲ့ FIFA တာဝန်ရှိသူအများအပြားဟာတောင်အမေရိကနဲ့ဗဟိုအမေရိကနိုင်ငံတွေကဖြစ်ပြီးတရားမဝင်လုပ်ငန်းနဲ့အသက်မွေးမှုငွေမဲခဝါချမှုလိမ်လည်မှုတွေမှာပါဝင်ပတ်သက်ထားတယ်လို့တန်လျာရှိတဲ့အကြောင်း The Times စာဆောင်ကရေးသားပါတယ်
။နှစ်ဖက်တင်းမာနေတာတွေကိုလျှော့ချပြီးယူကရိန်းမှာပြစ်ခတ်ရဆဲရေးကိုပြန်လုပ်ကြဖို့ရုရှားနဲ့ယူကရိန်းတို့အတူတကွလုပ်ကံရမယ်လို့အမေရိကနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဥရောပနိုင်ငံသားရေးဝန်ကြီးတစုကိုပြောဆိုပါတယ်။ဆာဗီယာနိုင်ငံဘယ်ဂိတ်မြို့မှာနှစ်ရက်ကြာကျင်းပနေတဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ဝန်ကြီးအဆင့်ကောင်စီနှစ်ပတ်လည်အစည်းအဝေးမှာဝန်ကြီးကယ်ရီကဒီကနေ့အဲ့ဒီလိုပြောတာပါယူကရိန်းရှေ့ပိုင်းကရုရှားတပ်ဖွဲ့တွေကိုယူသိမ်းပြီးစစ်တမ်းသင့်ဒွန်ဘတ်စ်ဒေသကို OSCE လေ့လာသူတွေအကန့်အသတ်မရှိဝင်ဝင်ပြုတ်ပြီးတော့ရုရှားကကူညီလှုပ်ဆောင်တင်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ် OSCE အဖွဲ့ရဲ့နှစ်40ကြာတတန်းတွင်တိုးတက်မှုအများအပြားရထားပြီးမဲ့လုံဆရာတွေကလည်းရှိနေသေးတယ်လို့မစ္စတာကယ်ရီကပြောပါတယ်လက်နက်ကင်တပ်ဖွဲ့တွေအကြားတရင်အချက်လက်ဖလှယ်တာကိုတုံ့ပြန်မှုလူခွင့်ရေးကိုကောက်ွယ်ပြီးသဘောထားအမြင်ကွဲပြားသူတွေအပေါ်သီးမခံတာမျိုးပပျောက်ဖို့ OSCE အဖွဲ့ဝင်တွေပူပြီးအလုပ်လုပ်ကြရမယ်လို့ Mr. Kerry ကပြောပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တရင်မီဒီယာတွေအပေါ်ကန့်တတ်တဲ့နိုင်ငံတွေတိတ်များလုံးနေတယ်လို့ဝန်ကြီး Kerry ကဆိုပါတယ်။နိုင်ငံသားတွေရဲ့အခွင့်အရေးကိုနှိပ်ကွပ်တာတရင်သမားတွေသူတို့အလုပ်ကိုမလုပ်နိုင်အောင်တားဆီးတာဒါမှမဟုတ်နိုင်ငံရေးအကြသဘောထားကွဲသူတွေကိုဖိနှိပ်တာတွေအတွက်ဘယ်လိုအကြောင်းပြချက်မျိုးမှမရှိဘူးလို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်
ဘရာဇီးလ်သမ္မတဒီလ်မာရော့ဆက်ကိုဆွဆွဲပစ်တင်မှုဘရာဇီးလွှတ်တော်ကပြင်ဆင်နေပါတယ်ရော့ဆက်ရဲ့အဆိုအရဟာဒီနေ့အတွက်ဘဏ္ဍာငွေချေတာဝန်ခံမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်မှာအခြေခံပြီးဆွဆွဲပစ်တင်တဲ့လုပ်ငန်းစဉ်ကိုစတင်လှုပ်ဆောင်နေပြီလို့ဘရာဇီးအောက်လွှတ်တော်ဥက္ကဋ္ဌကပြောပါတယ်သူအနေနဲ့မတမာတဲ့ငွေချေရယူထားတာမျိုးဒါမှမဟုတ်တခုခုအမှားအယွင်းလုပ်ထားတာမျိုးမရှိဘူးလို့သမ္မတကတော့ပြောဆိုထားပါတယ်ဆွဆွဲပစ်တင်ဖို့ပန်းကြားချက်အတိုင်းလှုပ်ဆောင်ဖို့တင့်မတင်ဆိုတာကိုနိုင်ငံရေးပါတီအလုံးကအဖွဲ့ဝင်တွေပါဝင်တဲ့အထူးကော်မတီကဆုံးဖြတ်မှာဖြစ်ပါတယ်။အဲ့ဒီနောက်သမ္မတကိုယာရုကနေဆိုင်းငံ့ဖို့အောက်လွှတ်တော်အမှတ်342ယောက်ဒါမှမဟုတ်3ပုံ2ပုံရဲ့ထောက်ခံမယ်လို့အပ်ပါတယ်။တခါရက်ပေါင်း90အတွင်းအထက်လွှတ်တော်ကစစ်ဆေးကြားနာရအောင်မှလည်းဖြစ်ပါတယ်။ဆွဆွဲပစ်တင်ရေးအတွက်ဘယ်တော့မဲခွဲဆုံးဖြတ်မယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
်။အမေရိကန်ပြည်ထောင်စုကအထူးလူညုံရေးတပ်ဖွဲ့ဟာအသုံးစရိတ်ဖြတ်တောက်ခံရတာစနစ်ပိုင်းစီမံခန့်ခွဲမှုလွဲကျော်တာနဲ့ရော်နယ်လာနေတဲ့တပ်ဖွဲ့ဝင်အင်အားမှစီကံပိုင်းနှိမ့်ကြတာတွေနှစ်ပေါင်းများစွာဖြစ်ပြီးတဲ့နောက်အကြက်တဲဆိုင်နေတဲ့ဌာနတစ်ခုအဖြစ်အမေရိကန်ကွန်ဂရက်လွှတ်တော်ရဲ့အစည်းအဝေးအသစ်တစ်ခုမှာဖော်ပြလိုက်ပါတယ်။ကြီးကြပ်ရေးနဲ့အစိုးရပြုပြင်ပြောင်းလဲရေးဆိုင်ရာအောက်လွှတ်တော်ကော်မတီကအချိန်ယူစုံစမ်းစစ်ဆေးပြီးတဲ့နောက်အခုအစည်းအဝေးကထွက်လာတာပါ။အထူးလူညုံရေးတပ်ဖွဲ့ဟာသမ္မတဒုတိယသမ္မတနဲ့သူတို့ရဲ့မိသားစုဝင်တွေကိုအကောက်အွယ်ပေးရတဲ့လူညုံရေးအဖွဲ့ဖြစ်ပါတယ်။ဒီဖွဲ့ထဲမှာစိတ်မသိမသာဖြစ်ဖွယ်အရှုပ်တော်ပုံတွေလုံခြုံရေးစီကျိုးပေါက်တာတွေအတော်များများဖြစ်ပြီးတဲ့နောက်အောက်လွှတ်တော်ကော်မတီကစုံစမ်းစစ်ဆေးတာပါ။အစည်းအဝေးထဲမှာလုံခြုံရေးစီကျိုးပေါက်တဲ့ဖြစ်ရပ်အတော်များများကိုဖော်ပြထားပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကျွတ်ကျွတ်တိတ်နေမှတင်ယူထိုက်လို့ကြေညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။ရင်ဦးဆုံးကြားမှာကတော့ရခိုင်ပြည်နယ်မောင်တော်ခရိုင်တောင်ပြိုလက်ဝဲမြို့မှာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား800ကျော်ကိုလွှဲပြောင်းပေးခဲ့တဲ့နောက်အခုခါမှာအယောက်30လောက်သာကျန်ရှိတော့ကြောင်းလာဝကဦးစီးဌာနကတာဝန်ရှိသူကပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ဒီနှစ်နှစ်လယ်ပိုင်းကရခိုင်ပြည်နယ် AARI နဲ့တနင်္သာရီတိုင်းဒေသကြီးတွေအတွင်းကဖမ်းဆီးရမိတဲ့လှေစည်းပြေးတွေကိုရခိုင်ပြည်နယ်တောင်ပြိုလက်ဝဲမြို့မှာထိန်းသိမ်းထားရကဘင်္ဂလားဒေ့ရှ်နိုင်ငံသားအဖြစ်စီစစ်အတည်ပြုနိုင်သူတွေကိုအတုပ်လိုက်ပြန်လည်ပို့ဆောင်ပေးနေတာဖြစ်ပါတယ်ဒီလိုလွှဲပြောင်းပေးတာကိုဇွန်လ3ပိုင်းကစတင်ခဲ့ရမှာအခုဆိုရင်30လောက်သာကျန်ရှိတော့ကြောင်းမောင်တော်ခရိုင်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဒုညွန်ကြားရေးမှူးဦးစောနိုင်ကပြောပါတယ
်ဟုတ်လားဆက်ရှော့ပဲရှိတော့တယ်ကတော့ကျွန်တော်တို့အကြောင်းကြားတဲ့အချိန်ပေါ့သူဗင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒီမြန်မာနိုင်ငံသားရဲ့ဝင်ကလာတစ်ခုသူအချင်းဆက်သွယ်ပြီးမှကျွန်တော်တို့ကဟိုအောက်ကနေပြောင်းပြတာကမတည့်တော့48ရောက်ပါမယ်အဲ့တော့ကျွန်တော်တို့လွတ်တော်989
ဒီဇင်ဘာလ2ရက်နေ့ကနောက်ဆုံးအတုပ်အဖြစ်လူ48ယောက်လွှဲပြောင်းပေးခဲ့တာဖြစ်ပြီး6လအတွင်းမှာလူ989ယောက်ကို9ကြိမ်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်တောင်ပြိုလက်ဝဲမြို့မှာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလွှဲပြောင်းရမှာတော့ကြီးမားတဲ့အခက်အခဲမရှိဘူးလို့လည်းပြောပါတယ်
ကတိမရှိပါဘူးကျွန်တော်တို့ဒီကနိုင်ငံဘုံမြင်နိုင်ဆောင်ရတာဖြစ်တဲ့တွေ့လေတကယ်တားကြီးတကယ်တော့မရှိပါဘူ
းလေစည်းပြေဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုရခိုင်ပြည်နယ်မောင်တော်အနီးမှာ200ကျော် AR တိုင်းဒေသကြီးဖျာပုံမြို့အနီးမှာ900ကျော်နဲ့တနင်္သာရီတိုင်းဒေသကြီးကမ်းလွန်ပင်လယ်ပြင်မှာ100ကျော်ကိုမြန်မာရေတပ်ကတွေ့ရှိခဲ့ရကစစ်ဆေးပြီးတဲ့နောက်မောင်တော်ခရိုင်ကိုပို့ဆောင်ခဲ့တာဖြစ်ပါတယ်ဒီလိုဖန်စီရမိသူတွေထဲမှာရခိုင်ပြည်နယ်မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တချို့လည်းပါဝင်ခဲ့ပါတယ်ဒီရပိုင်းတွေအတွင်းမှာတော့ထိုင်းမြန်မာနယ်စပ်ဒေသဘက်မှာလည်းတရားမဝင်ဝင်ရောက်လာတဲ့ဘင်္ဂလီ16ယောက်ကိုကရင်ပြည်နယ်သင်္ကန်းညီနောင်မှာဖန်စီရမိကြောင်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးသင်္ကန်းညီနောင်ရဲစခန်းကတာဝန်ရှိသူတဦးကိုဆက်သွယ်မေးမြန်းရမှာတော့အခုလိုပြောဆိုပါတယ်
နာရဲဘင်္ဂလီရောမဟုတ်သူတို့ကဝင်နေလေစကူပဲလာတာစကူပဲလာတာကျွန်တော်တို့ကြီးကဖမ်းတာပေါ့လာဝကဖမ်းတာထောက်တာတော့မပါဘူးကဘာအထောက်တာများသူကဒံဂါလီရောမဟုတ်လမ်းကွင်းမှာနေတဲ့ဘက်ပဲဒီနေ့တော့သူတို့မှာရုံတော့ရှိတယ်ကြားရုံမှာလာဝကနေဝင်နေတယ်လို့လုပ်ပြီးတန်းလားလာဝကနေ
ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းကတော့ပွင်လင်းရာသီရောက်ပြီးဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြန်မာအစိုးရကဘင်္ဂလီလို့ခေါ်ဆိုသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာပင်လယ်ပြင်ကိုဖြတ်ပြီးမလေးရှားနိုင်ငံဘက်ကိုတရားမဝင်တွားရောက်လေးရှိပါတယ်။ဒီလိုတွားရောက်သူတွေဟာအရှေ့တောင်အာရှဒေသမှာရှိတဲ့လူမောင်ခိုဂိုင်းတွေရဲ့တားကောင်ဖြစ်ရတယ်လို့လည်းနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကထောက်ပြထားပါတယ်။
ကိုမိုးစောသတင်းပေးပို့ချက်ဖြစ်ပါတယ်ခုဆက်လက်ပြီးတော့2016ခုနှစ်ဇန်နဝါရီလလယ်မှာကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲအတွက်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမူကြမ်းကိုရေးဆွဲနေပြီဖြစ်တယ်လို့မြန်မာငြိမ်းချမ်းရေးစင်တာကြီးတန်းအရာရှိဦးလာမောင်ရွှေကပြောပါတယ်မြန်မာငြိမ်းချမ်းရေးစင်တာမှာဒီကနေ့တတိယ မြောင်နယ်အဖြစ်နဲ့မူဒန်းရေးဆွဲနေတာလည်းဖြစ်ပါတယ်ဒီအကြောင်းကိုအောင်ကတင်ပြပေးမှာပါ
မြန်မာငြိမ်းချမ်းရေးစင်တာမှာပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတဲ့ကော်မတီ UPDJC မှာပါဝင်တဲ့နိုင်ငံတော်အစိုးရအဖွဲ့တိုင်းရင်းသားလက်နက်ကိုင်စုအဖွဲ့နိုင်ငံရေးပါတီအစုအဖွဲ့တွေကနေကိုယ်စားလှယ်၃ဦးစီပါဝင်တဲ့အဖွဲ့ကနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမူကြမ်းကိုဒီဇင်ဘာ၁ရက်နေ့ကတည်းကရေးဆွဲနေတာပါဒီလလယ်မှာနေပြည်တော်မှာကျင်းပဖို့ရှိနေတဲ့အစည်းအဝေးကြရင်တော့ဒီမူကြမ်းကိုအတည်ပြုသွားနိုင်ဖို့ဆောင်ရွက်နေတယ်လို့မြန်မာငြိမ်းချမ်းရေးစင်တာကြီးတန်းအရာရှိဦးလာမောင်ရွှေကပြောပါတယ
်2013ခုနှစ်စာပြီးတော့ဆွေးနွေးစဉ်ခါလေးကလက်လက်ရေးထိုးပြီးစက်ပေါင်း30 60 90ဆိုတာကိုလက်မှတ်ခဲ့တယ်။အခုလက်မှတ်ထိုးတဲ့2015အောက်တိုဘာ15ရက်နေ့ဒီတွက်ဇန်နဝါရီလ23 24လောက်မှာ90ပြည့်နေခဲ့တာ။ဒါကြောင့်မလို့အဲ့ဒီမှာအငွေဆွေးနွေးပွဲတွေစတင်တယ်လို့ပြင်ဆင်နေရပါ။ဒီမူပေါင်းရေးဆွဲသူတွေကဒီနေ့ဆိုရင်အားလုံးမိဘလောက်ကိုကျွန်တော်တို့ပြန်ပြီးတော့ရေးပြီးပါပြီ။တော်လာမယ်ဒီကမလာ9ရက်နေ့မှာ ABC မှာလုပ်မယ်ဒီ talking meeting ပေါ့လေဘူဘောဆိုင်ရေးဆွဲရေးကော်မတီကိုပြန်ပြီးတင်ပြပါမယ်အဲ့ဒါပြီးရင်တော့သူတို့ဘက်ကနေပြီးတော့တော်စီစစ်ပြီးတော့ကျွန်တော်ပြင်ဆင်တာရှိရင်ပြင်ဆင်ပြီးတော့ဒီကမလာလည်းတော့မှာဒီကမလုပ်မယ်အစီအစဉ်မှာတော်အတည်ပြုဖို့တော့တုံးနေပါကြာ
လွန်ခဲ့တဲ့အောက်တိုဘာလလယ်တုန်းကနေပြည်တော်မှာသမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့ ABSDF အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့တနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရစဲရေး NCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခြင်းမရှိတဲ့တိုင်းရင်းသားအဖွဲ့တွေလည်းရှိတာကြောင့်ဒီသဘောတူညီချက်ပေါ်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီတော့လာမယ့်နိုင်ငံရေးဆွေးနွေးပွဲမှာ NCA မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့ဒီအဖွဲ့တွေကပါဝင်နိုင်ကြမှာပါလား။ဦးလာမောင်ရွှေက
ကျွန်တော်တို့သက်ဆိုင်တဲ့ဒီကောင်းဆောင်နေစက်တော်ညီနဲ့မှာပေါ့လေကျွန်တော်တို့တာဝန်ရတော့ဒီဟိုဒရက်တာတွေဖြစ်တဲ့အတွက်ဒီ SCA ရဲ့မူဝေါင်းထဲမှာ SCA သဘောတူညီချက်ထဲမှာပြန်ပြီးတော့ရေးရဖြစ်တယ်အဲ့တော့ဒီဟာပြီးသွားမှပဲကျွန်တော်လည်းဆွေးနွေးပွဲမူဝေါင်းကြီးမှာလုပ်ရအောင်အဲ့တော့လက်လက်တော့ထိုးထားတဲ့သူတွေပါဝင်တယ်ပေါ့တော့ကောင်းဆောင်ဆက်ပြီးတော့ကျွန်တော်တို့ညီနိုင်မှုတော့တူပါသေးတယ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုစာချုပ် NCA လက်မှတ်ရေးထိုးပွဲကိုရွေးကောက်ပွဲမှာလက်ရှိအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့တက်ရောက်ခဲ့ခြင်းမရှိပါဘူးအချင်းချင်းကြားစိတ်ဝမ်းကွဲမှုတွေရှောင်ရှားဖို့နဲ့ NCA မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားအဖွဲ့တွေကိုဖိအားပေးတဲ့အခြေအနေမျိုးကနေရှောင်ရှားနိုင်အောင်ဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုထားတာပါမကြခင်မှာ NLD ပါတီကအစိုးရဖွဲ့ပြီးနိုင်ငံတာဝန်တွေကိုလက်ပြောင်းရယူမှာဖြစ်တဲ့အတွက်အခုဒီ MBC ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဘယ်လိုပုံစံမျိုးဆက်လုပ်ကင်သွားမလဲဆိုတာကိုလည်းဦးလာမောင်ရွှေကအခုလိုရှင်းပြပါရယ
် MBC မှာနှစ်ပိုင်းပါပါတယ်။တစ်ပိုင်းကတော့ဝင်းကြီးဦးအောင်မင်းတို့ပါဝင်ဝင်းကြီးတို့ဝင်းကြီးစတုံးပါပါတယ်သူတို့ကတော့ဦးဆောင်ဖွဲ့ရှိပါလေ။အခြားပိုင်းကတော့ဒီနာရှင်တွေနဲ့ဒီဖြည့်တဲ့လူပါတဲ့အပိုင်းပါပဲ။အဲ့တော့ဒါတော့ဒီကကျွန်တော်တို့ဓမ္မဥသိမ်းစင်အစိုးရလက်ထက်မှာဖွဲ့စည်းပြီးတော့ဆောင်ရွက်အခြားတာဖြစ်တဲ့အတွက်ဓမ္မဥသိမ်းစင်အစိုးရရဲ့စတန်ပြီးရင်တော့လည်းနောက်ကိစ္စကတော့ဒါတော့နောက်အစိုးရနဲ့ဆက်ပြီးတော့ဒါတော့ဆိုင်တဲ့အနေအထားပါပဲ
နိုင်ငံတော်အစိုးရအစုအဖွဲ့ကဗိုလ်ချုပ်မြင့်ရွယ်ဦးလှမောင်ရွှေနဲ့ဒေါက်တာကျော်ရင်လိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအစုအဖွဲ့ကဒေါက်တာစလိုင်းလျံမုံစာကောင်းရဲဘော်မျိုးဝင်းနဲ့ပုံမူကြီးစောကျော်ညွန့်နိုင်ငံရေးပါတီကိုယ်စားလှယ်များအစုအဖွဲ့ကဦးတူဝေဆိုင်ကျော်ညွန့်နဲ့ဦးနိုင်ငံလင်းတို့ကနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမူကြမ်းကိုဒီဇင်ဘာ9ရက်နေ့မတိုင်မီအပြီးသက်ရေးဆွဲမှာဖြစ်ပါရယ်ခင်ဗျာ
နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းမူကြမ်းရေးဆွဲနေတဲ့အကြောင်းနဲ့ပတ်သက်ပြီးကိုအောင်တင်ပြခဲ့တာဖြစ်ပါရယ်အခုဆက်လက်ပြီးတော့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကို2016ခုနှစ်ဖေဖော်ဝါရီလထဲမှာစတင်လှုပ်ဆောင်ဖို့စီစဉ်ထားတယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲရေးစကော်မတီကဒီကနေ့ပြောဆိုထုတ်ပြန်လိုက်ပါတယ်ဒီစီမံကိန်းကိုမြေဧက4000ကျော်မှာတည်ဆောက်သွားမှာပါဒီထဲမှာရေနဲ့စီမံကိန်းဆက်မှုဇုံနဲ့အစ်စ်မြင့်အင်ယာစီမံကိန်းတွေပါဝင်မယ်လို့ပြောပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းကမေခကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါဒီကနေ့ပြည်တော်စုလွတ်တော်မှာကြောက်ဖြူအထူးစည်းပွားရေးဆောင်အဖြစ်သတ်မှတ်ကြေညာနိုင်မှုအမိန့်ကြော်ညာသာထုတ်ပြန်နိုင်ရေးနဲ့ပတ်သက်ပြီးအစိုးရဘက်ကတင်ပြဆွေးနွေးတာမှာအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်ဒီစီမံကိန်းကိုမြေက4000ကျော်မှတည်ဆောက်သွားမှာပါဒီထဲမှာရေနက်စီမံကိန်းဆက်မှုဇုံနဲ့အစ်စ်မြင့်အင်ယာစီမံကိန်းတွေပါဝင်မယ်လို့ပြောပါတယ်ရေနက်စီမံကိန်းကိုအပိုင်းနှစ်ပိုင်းခွဲလှုပ်ဆောင်သွားမှာဖြစ်ပြီးရေနက်စီမံကိန်း1ကိုတော့မတဲကျွန်းမြောက်ဖက်မှာလှုပ်ဆောင်မှာဖြစ်ပြီးရေနက်စီမံကိန်း2ကိုတော့ရံမြဲကျွန်းမြောက်ဖက်တစ်ပုတ်ကျွန်းဘက်မှာ ှာလှုပ်ဆောင်သွားမယ်လို့ကြောက်ဖြူအထူးစီဝါရေးဆောင်စီမံခန့်ခွဲရေးဆက်ကော်မတီဥက္ကဋ္ဌယထာပို့ဆောင်ရေးဒုဝန်ကြီးဦးမြင့်သိန်းကပြောပါရယ်
။ကာကြီးစက်မှုဇုံစီမံကိန်းနယ်နိမိတ်ဆောင်ရွက်မဲ့ဧရိယာမှာကြောက်ဖြူမျိုးဤတောင်ဘက်၈.၅ကီလိုမီတာခန့်အကောင်ကွာဝေးမှာဖြစ်ပြီးကန်ဒီကျေးရွာအုပ်စုတိုင်းချောင်းအေးကျေးရွာအုပ်စုချက်တိန်ကျေးရွာအုပ်စုကတ်ပြေကျေးရွာအုပ်စုနဲ့ချောင်းဝကျေးရွာအုပ်စုတို့အတွဲမှာဖြစ်ပါတယ်။ခါခွေအစင်းမြင့်အင်အားစီမံကိန်းနယ်နိမိတ်ဆောင်ရွက်မဲ့ဧရိယာမှာကြောက်ဖြူမျိုးဤတောင်ဘက်ရွညွန်၁၂ကီလိုမီတာခန့်အကွာဝေးမှာရှိပြီးချောင်းဝကျေးရွာအုပ်စုမင်းမြင့်ကျေးရွာအုပ်စုတို့နယ်နိမိတ်ဒီထဲမှာပါဝင်ပါတယ်
။ယထာပို့ဆောင်ရေးဒုဝန်ကြီးဦးမြင့်သိန်းကကြံတီဆောက်ရေးအပိုင်းမြေနေရာတွေနဲ့ပတ်သက်ပြီးလွှတ်တော်မှာခုလိုပြောဆိုခဲ့တာပါ။ကြောက်ဖြူထူးစီးပွားရေးဆောင်ကိုအဆင့်၄စိမ့်နဲ့အကောင့်ထဲပေါ်တိဆောက်ရက်ရှိပြီးစီမံငိမ်းဆောင်ရွက်ဖို့အတွက်စင်ကာပူအခြေစိုက် CPG နိုင်ငံတကာအကြံပေးကုမ္ပဏီကိုအမေရိကန်ဒေါ်လာ2000ခွဲနဲ့ငှားရမ်းလှုပ်ဆောင်နေကြောင်းဦးမြင့်သိန်းကပြောဆိုထားပါတယ်။ဦးမြင့်သိန်းကကြောက်ဖြူရံပြဲမန်အောင်မှလှုပ်ဆောင်မဲ့စီမံငိမ်းလုပ်ငန်းတွေနဲ့ပတ်သက်ပြီးခုလိုပြောပြပါတယ
်။ကြောက်ဖြူရံပြဲမန်အောင်မြို့နယ်များပါဝင်ပြီးကြောက်ဖြူကိုဆက်မှုလုပ်ငန်းများအဓိကထားဆောင်ရွက်မဲ့သူစီပွားရေးဆောင်ရံပြဲကိုဆက်ကြွေးလုပ်ငန်းများကိုအခြေပြုဆောင်ရွက်မဲ့ဇုံမန်အောင်ကိုတဘာဝအခြေခံကြီးသွားလုပ်ငန်းများအကောင့်တွေပေါ်ဆောင်ရွက်နိုင်မဲ့ဇုံတွေဖြစ်ထည့်သွင်းရေးဆွဲထားပါလေ။နယ်နိမိတ်ဖြစ်အမိန့်ကြော်ညာစာထုတ်ပြန်ကြေညာမဲ့ area စုစုပေါင်း 4,689.3 ဟက်တာမှာနောက်နှစ်2030ကာလများမှာတိုးချဲ့ဆောင်ရွက်သွားနိုင်မဲ့ area များသာဖြစ်ပါကြောင်းတင်ပြပါရစေ
။ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့ခုလိုတုံ့တက်ပြောဆိုလိုက်ပါတယ်။
တော့ဦးတင်စင်ဆိုးရတယ်လေတာကိုပြန်တုံးတက်ပြီးမှလာမယ့်ဆိုးရမှာရေရှည်ပြောင်စုအကျိုးပြင်းနေအကျိုးဘလို့အကျိုးခံစားနိုင်တယ်ဆိုတာမျိုးကိုစီကျင်းတုံးတက်ပြီးမှကံလေတုံးတက်တဲ့စီမံကိန်းလို့ပဲကျွန်တော်တုံးတက်ပါတယ်အဲ့တော့ဒီနေ့ဆိုးရရဲ့လုပ်ပန်ခွင့်ကတော့ဘလောက်ထိရှိတင်တယ်လဲပြောင်စုဆိုးရရဲ့လုပ်ပန်ဘလောက်ထိနောက်ကိုဆုတ်ခွင့်တယ်လဲအရိပေါ်မူတည်ပြီးမှသက်ဆိုင်ရာပြင်းနေဆိုးရရဲ့လုပ်ငန်းခွင့်မှာတော့ဒီ job creation ကိုဖန်တီးပေးရမှာပေါ့အဲ့တော့ပြည်မနဲ့ပြည်ပကိုစွန့်ခေါ်သွားတဲ့ရခိုင်မျိုးနွယ်စုဝင်ဘလောက်ရှိတယ်လဲအဲ့ဒီပုံကိုယ်တွေကိုပြည်ထောင်စုအဖြစ်ကပြည်နယ်တစ်ခုရဲ့နော်ထူးစီးပွားရေးဆောင်မှာလုပ်ငန်းခွင်ဖန်တီးတဲ့အလုပ်ဘလောက်ထိရှိနိုင်တယ်လဲဒါတွေနဲ့ပြန်ဖိတ်ခေါ်ရမယ်အခြေအနေဖြစ်တဲ့အခါမှာလာမယ့်ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရရဲ့တာဝန်လုပ်ပန်ခွင့်ကအမတန်အရေးကြီးပါတယ်အဲ့ဒီပုံမူတည်ပြီးမှကျွန်တော်တို့ပြန်ဆွေးနွေးဖို့ရှိနိုင်ပါတယ်
ကြောက်ဖြူအထူးစီးပွားရေးဆောင်အကောင့်ထဲပေါ်ဖို့အတွက်ပြီးခဲ့တဲ့ဇူလိုင်လတည်းကအကောင့်ထဲပေါ်မဲ့တိဆောက်ရေးလုပ်ငန်း၃ခုအတွက်တစ်ခုချင်းစီအလိုက်တင်တာမှတ်ပုံတင်ကြေးအနေနဲ့အမေရိကန်ဒေါ်လာ1000သက်မှတ်ကအပြည့်ပြည့်ဆိုင်ရာတင်တာတွေကိုခေါ်ယူထားပါတယ်။နိုင်ငံတကာလုပ်ငန်းရှင်များကိုတင်တာခေါ်ယူသောလုပ်ငန်းမှာစိတ်ကန်းတိဆောက်ရေးစက်မှုဆောင်အကောင့်ထဲပေါ်ရေးအခြေခံစောင့်အုံများအကောင့်ထဲပေါ်ရေးစတဲ့လုပ်ငန်းတွေမှာတင်တာခေါ်ယူခဲ့တာဖြစ်ပါတယ်။ကြောက်ဖြူအထူးစီးပွားရေးဆောင်ဟာတရုတ်အိန္ဒိယနဲ့အရှေ့တောင်အာရှနိုင်ငံများကိုဆက်သွယ်ပေးမယ့်အချက်အချာကြတဲ့စီးပွားရေးရံဝန်တစ်ခုဖြစ်လာမယ်လို့ CPG အကြံပေးကုမ္ပဏီကခန့်မှန်းထားပါတယ်။ကြောက်ဖြူထူးစီးပွားရေးဆောင်စီမံကိန်းအကောင့်တွေပေါ်ပြီးပါကဒေတာကန်ပြည်သူပေါင်းတသိန်းကျော်အလုတ်အကင်များရရှိမယ်လို့အစိုးရဘက်ကမျှော်လင့်ထားပါတယ်။လက်ရှိမှာကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းနဲ့တွဲဖက်လုပ်ကိုင်မဲ့ကြောက်ဖြူကူမင်းယထာလန်ကြောက်ဖြူကူမင်းကာလန်ကြောက်ဖြူကူမင်းရေနံပိုင်လိုင်းတည်တန်းရေးလုပ်ငန်းစတဲ့လုပ်ငန်းစီမံကိန်း၃ခုချုပ်ဆိုထားတဲ့ MOU ကတော့ပြက်ပြဲသွားပြီဖြစ်တယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲရေးဆက်ကော်မတီကပြောဆိုထားပါတယ်။2011ခုနှစ် April လကနေစပြီးချုပ်ဆိုထားတဲ့ဒီစီမံကိန်း၃ခုကိုအကောင့်ထဲပေါ်ဖို့စီမံထားပြီမဲ့ဒီစီမံကိန်းအပေါ်တက်ကြွလှုပ်ရှားသူတွေကကန့်ကွက်ခဲ့တာကြောင့်သဘောတူစာချုပ်ချုပ်ပြီးပေမဲ့စီမံကိန်းကိုမလုပ်ဆောင်နိုင်ခဲ့ပါဘူး။ဒါကြောင့်လက်ရှိမှာတော့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းသာအကောင့်ထဲပေါ်သွားမှာဖြစ်ပြီးကြောက်ဖြူကူမင်းယထာလန်ကားလန်နဲ့ရေနံပိုက်လိုင်းတွေတက်တဲ့လုပ်ငန်းစတဲ့ 3-in-1 စီမံကိန်းကတော့လုံးဝရန်နာလိုက်ပြီးဖြစ်ပါရဲ့ရှင်
။ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကို2016ခုနှစ်ဖေဖော်ဝါရီလထဲစတင်လှုပ်ဆောင်မဲ့အကြောင်းနဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတောက်မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာကလေးတွေကိုမွေးစားပြီးအိတ်ကျွန်းတွေလိုခိုင်းစေအုံချတာတွေဟာနောက်ပိုင်းမှာပုံမှန်များပြနေပြီးဒါဟာမြန်မာနိုင်ငံရဲ့လက်ရှိကလေးသူငယ်ဆန်ရဥပဒေမှာကလေးမွေးစားမှုနဲ့ပြုစုစောင့်ရှောက်မှုတွေနဲ့ပတ်သက်လို့ထိရောက်တဲ့ဥပဒေပြဋ္ဌာန်းချက်တွေမရှိတာကြောင့်ဖြစ်တယ်လို့ကလေးအခွင့်အရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ပြီးခဲ့တဲ့လတုန်းကရန်ကုန်တိုင်းပဟန်းမြို့နယ်မှာအသက်၈နှစ်အရွယ်မိန်းကလေးငယ်တူနှိပ်စက်ညင်မှန်းခံရတဲ့ဖြစ်ရမှာအခုထိတရားဥပဒေအရအရေးယူဆောင်ရွက်နိုင်ခြင်းမရှိသေးတယ်လို့ဒါဟာကလေးသူငယ်တွေအပေါ်အကအကွယ်ပေးတဲ့ဥပဒေနဲ့လက်တွေ့အကောင့်ထက်ဖို့မှုပိုင်းအားနည်းချက်တွေကြောင့်ဖြစ်တယ်လို့ထောက်ပြထားပါတယ်ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကပြောပြပါမယ်ရှင်
ကြခင်နှစ်ပိုင်းတွေကစလို့ပြောင်းလဲတွေပေါ်ဆောင်လာတဲ့မြန်မာနိုင်ငံမှာလွတ်လပ်ခွင့်တချို့နဲ့အတူတိုးတက်ပြောင်းလဲလာတဲ့အခြေအနေတွေရှိတယ်ဆိုပေမဲ့လည်းကလေးငယ်ခွင့်ရေးကာကွယ်မှုနဲ့ပတ်သက်လာရင်တော့တိုးတက်ပြောင်းလဲလာတာသိမရှိတဲ့အပြင်ပိုပြီးတော့ဆိုးလာတဲ့အခြေအနေတွေတောင်ရှိနေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပြောဆိုနေကြပါတယ်ရင်တို့ကကလေးတွေကိုတရုတ်နဲ့ထိုင်းလိုအင်းနီးချင်းနိုင်ငံတွေကိုခေါ်ဆောင်ပြီးရောင်းစားတဲ့လူကုန်ကူးမှုမျိုးတွေအဓိကရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့အဲ့ဒီလိုရောင်းစားမှုတွေအပြင်ပြည်တွင်းမှာကိုပဲကလေးတွေကိုအိမ်ဖော်အဖြစ်ခိုင်းစေဖို့စီးပွားရေးလုပ်ငန်းတွေမှာစေခိုင်းမှုအတွက်အရောင်းဝယ်လုပ်တာတွေပို့ပြီးတော့များလာတယ်လို့ကလေးငယ်တွေနှိမ့်ဆက်ညှဉ်းပန်းခရရတဲ့အခြေအနေဟာလည်းအများအပြားရှိနေပါတယ်ဒါအစိုးရကကလေးခွင့်ရေးကိုအထီးထရောက်ကာကွယ်မပေးနိုင်တာကြောင့်ဖြစ်တယ်လို့ Equality မြန်မာအဖွဲ့အကြီးအကဲဦးအောင်မျိုးမင်းကပြောပါတယ်
လက်ရှိကလေးသူငယ်ဆိုင်ရာဥပဒေမှာကလေးမွေးစားမှုနဲ့ကလေးတွေကိုစောင့်ချက်မှုပြုစုစောင့်ချက်မှုဆိုတဲ့အပိုင်းမှာထိတိရရဖော်ပြထားတာမရှိဘူးဘယ်လိုမျိုးမွေးစားရမလဲလဲဘယ်လိုမျိုးလုပ်ဆောင်လုပ်ငန်းနဲ့မွေးစားမှာတရားဝင်တယ်ဆိုတဲ့အချက်တွေမပါဘူးအဲတော့အဲ့ဒီလက်ရှိရှိနေတဲ့ဥပဒေရဲ့အားနည်းချက်ကိုအခြေခံပြီးတော့တချို့ကလေးတွေကိုမွေးစားမယ်ဆိုတဲ့အကြောင်းပြချင်းနဲ့လုပ်ဆောင်ပြီးတော့မတမာတဲ့နည်းလမ်းနဲ့စာချုပ်တွေချုပ်တယ်တရားဝင်လုပ်ထုတ်လုပ်နည်းရမွေးစားတာမဟုတ်ပဲနဲ့ကျောင်းစားတဲ့မိဘနဲ့ဝယ်ယူတဲ့သူတွေကြားထဲမှာပဲနားလည်မှုနဲ့မွေးစားဟန်အကြောင်းပြပြီးတော့ဒီကလေးကိုအိမ်ကျွန်းဖြစ်အသုံးပြုဖို့လှုပ်ဆောင်တဲ့အကြောင်းအရာတွေကျွန်တော်တို့တွေ့နေရတာအခုနောက်ပိုင်းမှာထူးခြားချက်တစ်ခုပါပဲ
ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းရန်ကုန်ဗဟန်းမြို့နယ်ကအိမ်ချမ်းဝင်းတစ်ခုထဲမှာအသက်၈နှစ်အရွယ်မိန်းကလေးငယ်တူသူ့ရဲ့မွေးစားဖခင်အိမ်ထဲမှာမတရားနှိပ်စက်ညှဉ်းပန်းခံရတဲ့ပုံတွေ Facebook လူမှုကွန်ရက်ပေါ်ကနေတစင်ပြန့်နှံ့ခဲ့တယ်လို့ဒီဖြစ်ရပ်ကမြန်မာနိုင်ငံကအရွယ်မရောက်သေးတဲ့ကလေးငယ်တွေရဲ့အကာအကွယ်ကင်းမဲ့မှုကိုမိမောင်းထုတ်ပြခဲ့ပါတယ်ရိုင်းနဲ့ညှဉ်းပန်းခံခဲ့ရတဲ့မက်ဆူဝေလိုဖြစ်ရပ်တွေအများအပြားရှိနေပြီးတော့အဓိကဒီလိုဖြစ်ရတဲ့အကြောင်းရင်းကတော့တရားဥပဒေကင်းမဲ့တာကြောင့်ဖြစ်တယ်လို့88မျိုးဆက်ညီငယ်ကြီးနဲ့ပွင့်လင်းလူဖွဲ့စည်းကမမီမီကပြောပါတယ်
။အဓိကသမောင်းနိုင်ငံမှာလိုအပ်နေကြတော့တရားဥပဒေစိုးမိုးမှုပေါ့။တရားဥပဒေစိုးမိုးမှုကအခုအချိန်ကြီးအားနဲ့နေနေတယ်။အခုဒီမက်ဆူဝေအမှုမှတောင်မှားပုံနော်။ဒီလိုလူသိချင်းကြားရှိတဲ့အမှုမှတောင်မှားအခုအချိန်ကြီးဥပဒေရာတိရရာအရေးမီနိုင်နေဘူးပေါ့။ဒီကတော့ပြည်သူတွေနဲ့အနီးဆက်ဆုံးဖြစ်တယ်ပေါ့နော်။မြို့နယ်ရဲဌာနတွေရဲ့တောင်းဝင်ယူမှုအပိုင်းမှာဒါအလွန်တရာမှအားနည်းရအောင်ကျွန်တော်တို့ရှင်းရတယ်ပေါ့နော်
။ကလေးခွင့်ရေးတွေကိုအမှန်တကယ်လေးစားလိုက်တာဘို့ဆိုရင်အစိုးရအနေနဲ့ဘာတွေလှုပ်ဆောင်ဖို့အရေးကြီးပါသလဲ။ဥအောင်မျိုးမင်းကအခုလိုထောက်ပြပါရယ်
။ပထမအဦးဆုံးကလေးခွင့်ကိုလေးစားတဲ့အစိုးရအနေနဲ့ကလေးတွေရဲ့အခွင့်အရေးကိုကာကွယ်ပေးသောကလေးပေါ့အမျက်ထုတ်မှုကိုတားဆီးပေးတဲ့ကလေးဥပဒေကတန်တန်ဆန်းဆန်းခိုင်ခိုင်မာမာရှိဖို့လိုအပ်ပါတယ်။တကယ်လက်ရှိကြုံတွေ့နေရတဲ့ကလေးတွေရဲ့အဖြစ်အပျက်ကိုနားလည်သဘောပေါက်ပြီးတော့ဒါတွေကိုတိတိကျကျအတိတ်ပဲဖွင့်ဆိုတာတွေထိရောက်တော့အရေးယူမှုတွေရှိဖို့လိုအပ်တယ်။နောက်ဆုံးအရေးကြီးတာကတော့အနာဂတ်အတွက်ကျွန်တော်တို့ကလေးတွေရဲ့ကောင်းကျိုးလှုပ်ဆောင်မှုတွေတိုင်းပြည်ရဲ့ပန္နာငွေတွေကိုကလေးတွေကြီးရွယ်ပြီးတော့လှုပ်ဆောင်ပေးဖို့ကလေးတွေအများဆုံးတာဝန်ရှိတဲ့အရေးကြီးတဲ့ကျန်းမာရေးပညာရေးလူမှုဖူလုံရေးကိစ္စတွေမှာအများဆုံးသုံးစွဲပြီးတော့ကလေးတွေဒုက္ခပေးနေတော့ပြည်တွင်းစစ်ကိုရပ်တန့်ပေးဖို့အတွက်အများကြီးတာဝန်ရှိတယ်။ဒါကိုအမြန်ဆုံးလှုပ်ဆောင်ပေးမယ်လို့ဆိုချင်ပါတယ်
။မြန်မာနိုင်ငံမှာကလေးတငယ်အခွင့်အရေးချိုးဖောက်မှုတွေကိုအကာအကွယ်ပေးဖို့1992ခုနှစ်မှာတရားဝင်ဥပဒေပြဋ္ဌာန်းထားတာရှိပေမဲ့လို့လက်တွေ့လိုက်နာဆောင်ရွက်မှုအပိုင်းမှာအားနည်းချက်တွေကြောင့်ကလေးခွင့်ရေးချိုးဖောက်မှုတွေဟာချက်ချက်ပြက်ပြက်ဆက်ပြီးတော့ရှိနေတာပါ။ကလေးတွေကိုလူကုန်ကူးမှုနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့ပတ်သက်လို့တိကျတဲ့ပြဋ္ဌာန်းချက်တွေအရေးယူဆောင်ရွက်မှုတွေနဲ့ကလေးငယ်တွေကိုတရားကာကွယ်ပေးတဲ့ကလေးဥပဒေချမ်းတရက်လွှတ်တော်ကနေအတူပြုပြဋ္ဌာန်းပေးနိုင်ဖို့ကလေးလူခွေလှုပ်ရှားသူတွေကကြိုးစားနေကြပေမဲ့လို့လက်ရှိလွှတ်တော်တည်ထောင်ကာလအတွင်းမှာတော့တိကျစွာဆွေးနွေးနိုင်ခဲ့ခြင်းမရှိပါဘူး။နောက်တက်လာမယ့်အစိုးရနဲ့လွှတ်တော်တက်မှာဒီဥပဒေချမ်းကိုဆွေးနွေးအတူပြုနိုင်ဖို့မျှော်လင့်တယ်လို့လည်းဦးအောင်မျိုးမင်းကပြောပါရယ်ရှင်
။ကလေးတွေကိုမွေးစားပြီးအိမ်ကျွန်းလိုခိုင်းစေတာတွေနဲ့ပတ်သက်ပြီးထိရောက်တဲ့ဥပဒေပြဋ္ဌာန်းမှုအကောင့်ထဲပေါ်ဖို့အားနည်းတဲ့အကြောင်းနဲ့ပတ်သက်လို့မကင်ပြူထွေးတင်ပြခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကဆက်လက်တင်ဆက်ပေးနေပါတယ်ရှင်။
ယူရီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အ
င်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းကြာတာပတင်းနေ့ညပိုင်းအစီအစဉ်တွေကိုည9:00ကနေ 10:00 အထိလိုင်းဒိုမီတာ25 30 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာ UF မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေး၊ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုကြားဖို့ရှိပါတယ်။မြမအရေးသုံးသက်ချက်မှာကြားမှာကတော့
ဒီကရာကြီးတွေတိဆောက်တဲ့အတွက်အကျိုးအမြတ်ခံစားရတာရှိတယ်လို့နိနာဆုံးရှုံးရတာကလည်းကြီးမားလွန်ပါလေ။အကျိုးအမြတ်ရမှာကိုပုံကြီးချေပြောဆို
ဦးအောင်ခင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုအရင်ဦးဆုံးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာရာသီပြောင်းတုတ်ကွေးယောဂအကြောင်းတင်ပြထားပါတယ်တာမန်ဖျားနာရာကနေပြင်းထန်တဲ့နောက်ဆက်တွဲအထိဖြစ်လာနိုင်တဲ့ရာသီတုတ်ကွေးမြန်မာနိုင်ငံဆောင်းရာသီအဝင်မှာစဖြစ်နေပြီလို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်ဘာကြောင့်ဒီယောဂဖြစ်ရပြီးမဖြစ်အောင်ဘလို့အကောင်းဆုံးကာကွယ်နိုင်ပါမလဲယောဂဖြစ်လာရင်ဘလို့သိနိုင်ကုသနိုင်ပါတယ်ဒီအကြောင်းစစ်တက်ကတို့တက်ကလေးကျမ်းမာရေးပညာဌာနအငိမ့်စားဌာနမှပါမောက်ကဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคပမောက်ကဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီရာသီဟူပြောပေါ်ဆရာเนาะဒီဆောင်းရာသီကိုဝင်လာပြီဆိုတဲ့အခါကျတော့ရာသီလိုက်ဖြစ်လေရှိတဲ့တုတ်ကွေးယောဂတွေဖြစ်လာတာများလားဆရာ
ဟုတ်ကဲ့အဲ့လိုတော့ဒီအေမီနာစီချောင်းဆိုတော့အများကြီးဖြစ်နေတာပေါ့နော်တခါတလေကြလို့ရှင်လာလို့တုတ်ကွေးပေါ်တယောက်တယောက်ကူးဆက်တဲ့တုတ်ကွေးတွေဖြစ်တတ်ပါလေ
ဟုတ်ကဲ့ဆရာဘာတွေကြောင့်အခုလိုမျိုးဒီရာသီကူးပြောင်းတုတ်ကွေးတွေဖြစ်ရလဲဆရာ
ရာသီကူးပြောင်းပေါ်သူကဆောင်းရသေးဝင်တော့သူကနည်းနည်းရာသီလူအေးလာတော့လည်းများအိမ်ထဲမှာပုံနေတာများလာတယ်အဲ့ဒီခါမှာတယောက်နဲ့တယောက်ကိုထိတွေ့တယ်ပေါ့နော်အဲ့ဒီတုတ်ကွေးပိုးတွေပေါ့ဗိုင်းရပ်စ်ပိုးတုတ်ကွေးမှာကတော့ဒီနာစိတ်ချောင်းဆူးဖြစ်တဲ့ဗိုင်းရပ်စ်ပိုးတွေကတော့အများကြီးပေါ့မျိုးပေါင်း100ကျော်တော့ရှိတယ်ပေါ့အဲ့ထက်မှမှဒီတုတ်ကွေးလို့ခေါ်တဲ့ influencer ပေါ့နော်အဲ့ဒါကတော့ ABC ရှိတယ်ပေါ့နော် influencer အဲ့တော့ဒီနေရာတွေကသူတို့ပြတဲ့လက္ခဏာတွေကအတူတူပါပဲနာစိမဲ့ချောင်းဆူးမဲ့ဖျားမဲ့ကိုယ်တွေလက်တွေခိုင်မဲ့ပေါ့နော်သူကင်းဒီရာသီတုတ်ကွေးလို့ခေါ်တော့ပေါ့ seasonal flu ပေါ့အဲ့ဒါဆိုလို့ရှိရင်တော့ကတည်းကမနေ့ရက်ကနေ9ရက်ပြားမယ်။အပြင်းထန်တော့ဘူးချင်းကြီးနိုင်တယ်။နောက်ပြကြလို့ရှိရင်ကိုယ်လက်တွေကိုက်မယ်ပေါ့နော်။ကိုယ်လက်တွေကိုက်ကြတဲ့လက္ခဏာတော်တော်သိတာပါလေ။ပြီးရင်ဒါရီကြတဲ့ဒါချီးတဲ့လက်ကြောင်းတာလည်းပေါ့နော်။အဲလက္ခဏာတွေရှိတတ်ပါလေ။အဲဒါမှနောက်ဆက်တွဲဆိုရာဗက်တီးရီးယားပိုးထပ်ဝင်တော့ဒီချက်ပိုးပြင်းထန်တဲ့အပြားတို့အဲဆောက်ဝဲမိဝင်လာရင်လက်ချူချက်တာတို့နော်။အဲ့နိုင်ကြအခန်းရှိတဲ့လူတွေမှကျတော့ရင်ကျထတာလို့ဒါလေးဖြစ်လာတာပေါ့နော်အဲ့ဒါတွေကသူ့ရဲ့လက္ခဏာတွေပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာတော့ဖြစ်ရခြင်းအကြောင်းရနှစ်ပိုင်းပါဆရာနော် virus ကြောင့်ဖြစ်နေတယ်လို့နောက်ပိုင်းမှာလည်း bacteria ဝင်လာနိုင်တယ်ပေါ့ဆရာအဲ့တော့ဒီနေရာမှာဆရာရေ
ဟုတ်ကဲ့ဆရာနောက်ဆက်တွဲနေလော
က်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကိုဆရာအခုလို့ဒီဖြစ်ရခြင်းအကြောင်းရသိထားတဲ့အတွက်ပေါ့နော်ကာကွယ်နိုင်တဲ့အနေအထားရောရှိလားဆရာ
ကာကွယ်နိုင်တဲ့အနေအထားတော့ကျွန်တော်ကတော့ဒီသက်ရှူလမ်းကြောင်းကြောင့်ယောဂါလေးဖြစ်တဲ့ဟာကိုကာကွယ်ရနေပေါ့နော်ဆိုတော့ဒီချောင်းဆိုးလို့ရှိရင်လက်ကမ်းမအောင်ဆုံးမယ်ပြီးလို့ရှိရင်ဒီရှားထဲမှာယောဂါဖြစ်တဲ့လူနဲ့မထိတွေ့အောင်နေမယ်ပေါ့နော်နောက်တစ်ခုကဒီပတ်ဝန်းကျင် object တွေပေါ့နော်ဆိုတော့စပွဲတို့ကလေးထိုင်လို့ဘယ်နဲ့သူ့ဘာလို့လဲပြန်ကူးနိုင်တော့အဲ့ဒီမကူးနိုင်အောင်ဒီတကူရတန်ရှင်းထားမယ်ပေါ့ဒါကတော့သမီးတို့ကြာကာဝန်နည်းတွေပေါ့နော်အဲဒါမဲ့နောက်ပိုင်းမှာတော့ခုနောက်ပိုင်းမှာတော့ကျွန်တော်ကဒီတုတ်သေးကာဝန်ရေးပေါ့နော်ဒီကာဝယ်ဈေးတွေရှိလာပါတယ်ထိုးဈေးကာဝယ်ဈေးပေါ့နော်အဲ့တော့ကာဝယ်ဈေးကတော့ဒီဟာကိုတစ်နှစ်ကိုတစ်ချိန်ထွက်တယ်ပေါ့တစ်နှစ်တစ်ချိန်တော့မှသူကဒီကဘာရဲ့မြောက်ပိုင်းကျန်းတောင်ပိုင်းကျန်းပေါ့နော်အဲ့ဒီမှာဖြစ်တဲ့တုတ်ကွေးကိုပုံလေး၅မျိုးလောက်ကိုဆက်ပြီးတော့သူကတုတ်ကွေးကာဝယ်တစ်နှစ်တစ်ချိန်ထုတ်လို့ရှိတယ်အဲ့တုတ်ကွေးကာဝယ်ကိုထိုးစားကြခြင်းလည်းကာဝယ်မှုရနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအခုတော့ဒီကာကွယ်နိုင်ရင်တော့အကောင်းဆုံးပါဆရာနော်ဒီကာကွယ်ဆေးထိုးနိုင်တဲ့အနေအထားကိုအလွယ်တကူရှိလားဆရာကာကွယ်ဆေးရလဲ
ကာကွယ်ဆေးထိုးတာကတော့ခုတော့ကျွန်တော်ကဒီလိုပေါ့မျိုးသားကာကွယ်ဆေးထိုးစီမံချက်တွေမှာတော့မပါသေးပါဘူးပါလောက်လည်းဒီလောက်ကတော့တပြစ်သူးတဲ့ရေကြီးတာတွေများရှိပါတော့အမေကာကွယ်ဆေးကိုပုံမှန်ထိုးထားတင်တာတော့ဒီကလေးတွေပေါ့နော်အသက်6လနေပြီးတော့9နှစ်ကြာကလေးတွေထိုးဖို့ကောင်းတယ်နောက်အသက်65နှစ်ထက်လူကြီးတွေထိုးဖို့ကောင်းတယ်နောက်ငူကလေးကဥမာယောဂရှိတယ်ပေါ့မှာစီဂျိုယောဂရှိတယ်။နောက်ပြီးလို့ရှိရင်အဆုတ်အနိုင်ကြယောဂရှိတယ်နှလုံးယောဂရှိတယ်ပေါ့နော်။အဲ့လိုကလေးတွေလူကြီးတွေကပို့ပြီးတော့ဆွေးနွေးမိတယ်ဖြစ်တတ်ပါ။အဲ့တော့သူတို့မှတော့ထူးထားတယ်လေ နောက်ထူထားတဲ့နောက်စုကလည်းကျမကြီးဝင်လာနေတယ်။ဒါလို့ဆိုကျမကြီးဝင်လာနေရလူနာတွေနဲ့ထိတွေ့နေရတော့အချိန်မို့အချိန်မှာကူးဆက်ဖို့များတယ်။အဲဒါပေမဲ့နောက်တစ်ခါပါလဲဆိုလို့ရှိရင်သူတို့ဖြစ်ခင်လည်းသူတို့တစ်ဆင့်လူနာတွေကူးဆက်နိုင်တယ်။ဒါမှမဟုတ်ကျွန်တော်ကလည်းမလို့ဒါကျမကြီးဝင်လာမဆွေးဝင်လာနေတော့အချိန်မနေထူအောင်နော်။အဲ့ဒါမျိုးရှိတယ်နော
်။ဟုတ်ကဲ့ဆရာ။အဲ့ဒီကကြတော့အခုလိုဒီကာကွယ်ဆေးမထိုးမိလို့ဖြစ်လာခဲ့တယ်ဆိုတော့ဖြစ်လာလို့ရှိရင်ဆရာကကျွန်တော်ချုပ်တင်သိနိုင်မှုလက္ခဏာတွေတော့ဆရာကကဒီနာဆေးချောင်းစုဖျားတာတွေ
ကျွန်တော်ဘာသူကတော့ဆလာလို့ဖြစ်တာတော့ခဏလို့နာရီကျွေးဖျားတယ်ဒီလက်တွေခိုက်တယ်ပေါ့နော်အဲအဲ့ဒါတော့သိကြပါလေကျွေးပြီးတော့ကျိုးသိဖို့တော့လည်းသိမလို့ပေါ့လေဘာလို့ဆိုဖြစ်တာတို့ပဲဖြစ်မှာ
ဟုတ်ကဲ့ဆရာအဲ့ဒီကကြတော့ဒီကုသမှုအပိုင်းအနေနဲ့ဆရာကြီးဘယ်လိုကုသမှုတွေရှိလဲ
ကုသမှုအနေနဲ့တော့ဒီဟာဗိုင်းရပ်စ်ပိုးဖြစ်တဲ့ကြောင်ဗိုင်းရပ်စ်ပိုးတွေရှိတယ်ရှိပါတယ်ဒါပေမဲ့လူတိုင်းမှာအမြဲပေးဖို့မလိုပါဘူးဘယ်လိုကံမျိုးမှာပေးလဲဆိုကနာလို့ပေါ့နော်ဒါ high risk ဒီအနေနဲ့ရှိနေတဲ့လူတွေမှာတော့ပေးတယ်ပေါ့နော်ဒီမှာနှလုံးရောဂါရှိတာတို့ပန်းနိုင်ချက်ရှိတာတို့အသက်နည်းနည်းကြီးတာတို့ဒီလိုကံမျိုးမှာပေးတဲ့အခါကြီးရှိပါဘူးပြင်းလာကြပထမ48နာရီတုန်းမှာပေးတော့မှာပဲပိုးထိရောက်တယ်ပေါ့နော်ဒီတောက်ဆေးရအမေဒီပြန်ကုသနိုင်တာတော့ပါလဲဆိုတော့မပါရာဆီတမောပေးလို့ရတယ်။ပါရာဆီတမောပေးကြပြင်သူကဒီကိုရီလက်တွေခိုက်တာကိုသတ်သားစေပြီပေါ့နော်။ပြီးလို့ရှင်တော့ဒီနာရီယူရာဘာညာအတွက်အဲအန်ဒီဟစ်စမီလို့ခေါ်တာပေါ့နော်။မလိုရတဲ့ဒီလိုအရပေးလို့ရပါလား။ဆောင်းစပြောက်ဆေးရည်တွေကချို့ရတော့လည်းမပေးနဲ့ပေါ့နော်။ကလေးငယ်လေးဆိုပေးကြမလို့ဥပဒေသက်သာသမလို့ပြောတယ်။တချို့ကလည်းပေးရတာရှိပါ။နောက်ရေမြမြတောက်ဖို့လိုတယ်။နောက်တစ်ခုကခန္ဓာကိုယ်မှာရေခန်းချောင်းမှာဆွေးနွေးတဲ့ရေမြူရတာဖြစ်လို့ဟုတ
်ကဲ့အနားယူတဲ့အပိုင်းအောင်ဆရာကြီ
းအနားယူရလဲကောင်းပါလားနားလဲယူရမို့လို့ဘာလို့ဆိုတော့အဲ့လိုဖြားနေချိန်မှာအနားယူရမို့
ဟုတ်ကဲ့ဆရာဒီနေရာမှာဘလို့အချိန်မျိုးမှာပေါ့ဆရာနော်ဒီဆရာဝန်ကိုပြတဲ့အနေထားမျိုးလို့သတ်မှတ်လို့ရနိုင်တယ
်ဒီအဖျားအသိကြီးတယ်ဇက်တိုက်အနေဘာမှအစားတော့ရေမြူဝင်မှုအဲ့လိုနှုံးခွေတယ်ဆိုတော့ကျွန်တော်ကပြရမှာနောက်တစ်ခါဘာလို့ဆိုလို့ရှိရင်တိတ်ချောင်းဆိုးရင်ချောင်းဆိုးလာတဲ့တက်ရှုခက်လာတဲ့ဒါဆိုတော့ဆောင်းရင်းမိဝင်တယ်ပေါ့နော်အဲ့လိုခံရမှလည်းဆောင်းဝင်ပြဖို့လိုပါပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီဆောင်းကုနာပြောရတဲ့နောက်ဆက်တွဲအဖြစ်နေပါဆရာနော်ဗိုင်းရပ်စ်ပိုးကနေပြီးတော့ဒီဘက်တီးရီးယားပိုးဝင်လာပြီဆိုရင်ရောဆရာရေဟိုထူးခြားတဲ့လက္ခဏာပြတာမျိုးဒါမှမဟုတ်ကုသမှုအနေထားဘယ်လိုပြောင်းသွားနိုင်လဲဆရာရေ
ဝိုက်တီးရီးယားပိုးဝင်လာလို့ရှင်တော့အဲ့လိုပေါ့လူကပိုးတော့ပြင်းမလာတယ်ပိုးပြားပိုးကြီးလာတယ်အဲဆုံးမှာဖြစ်လို့ရှင်တော့အဆုံးမှာလည်းအဓိကဖြစ်တာပေါ့လေဆုံးရင်းမြင့်ဖြစ်တော့တက်ရှူမြန်လာတယ်တက်ရှူပြတ်လာတယ်ပေါ့နော်အဲ့လိုဆိုင်ရင်းဆုံးလို့ရှင်တော့ဒါပရိချီရစီပေးဖို့လိုပြီလားဆိုတာဖြေဖို့လိုပါလေအဲတက်ဆိုင်ကျွမ်းတင်တဲ့ဂျမိုင်းဝန်ထမ်းတွေပြောက်ဖို့လိုပါဟု
တ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြမရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့မြမရေအားလျှက်စစ်စီမံကိန်းမှာကမ္ဘာပံပါဝင်လာပြီမဲ့ရေကာတာနဲ့ပတ်သက်လာရင်ကမ္ဘာပံမှာလည်းရည်ရွယ်သလိုဖြစ်မလာတာရှိကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါတယ်ရှင်။
ဆိုရကေမှာရေအားစရစ်ထုတ်လို့ဖို့ရေကာတာတွေတိဆောက်ခဲ့ပြီမဲ့ရေကာတာတိဆောက်လို့ဖြစ်ပေါ်လာမဲ့ရေရှည်အကျိုးသက်ရောက်မှုနဲ့ပတ်သက်တဲ့အလို့ယုံဆွေးနွေးပွဲကတော့လွန်ခဲ့တဲ့ဇန်နဝါရီလကမှနေပြည်တော်မှာကျင်းပပါတယ်မြန်မာပြည်မှာစရစ်တအားထုတ်ယူနေတဲ့ရေကာတာ20ကျော်ရှိပြီးခုနှစ်ခုကိုဆောက်လုပ်နေပါတယ်ဆောက်လုပ်ဖို့နားလည်မှုရထားတဲ့ရေကာတာကတော့30ကျော်ရှိပါတယ်လက်ရှိရေကာတာအများစုကိုတရုတ်ကဆောက်လုပ်ခဲ့တာဖြစ်ပြီးအနောက်တိုင်းနဲ့ဂျပန်ကပြန်လည်စိတ်ဝင်စားလာတာမကြသေးပါဘူးရေအားစရစ်ကိုရေရှည်ထုတ်လုပ်ရောင်းပြီးရောင်းစားရင်အိမ်မီးချင်းနိုင်ငံတွေအကျိုးခံစားရပြီးမြန်မာအစိုးရဝင်ငွေတိုးလာမှာဖြစ်ကြောင်းကမ္ဘာပံအုပ်စုကအဓိကထပ်တင်ပြပါတယ်ရေရှည်ရေအားစရစ်ထုတ်ယူမှုမှာလိုအပ်တဲ့သဘောဝနဲ့လူမှုရေးအကျိုးသက်ရောက်မှုတွေကိုနှစ်နှစ်လေ့လာဖို့မြန်မာအစိုးရနဲ့ကမ္ဘာပံလက်အောက်က IFCInternational Finance Corporation တို့လွန်ခဲ့တဲ့အောက်တိုဘာလကသဘောတူကြပါတယ်။ဒါပေမဲ့လျှက်စစ်တအားနိုင်ငံချက်ကိုရောင်းစားမဲ့စီမံကိန်းကိုအကောင့်ထဲမပေါ်သင့်ဘူးလို့အယတားအဖွဲ့တွေကမြင်ကြပါတယ်
။ဂျီအားလျှက်စစ်မှာအမေရိကန်ဦးဆောင်တဲ့ကမ္ဘာပံနဲ့မနှစ်ကတရုတ်တီထောင်တဲ့အာရှအခြေခံစောက်အုံရင်းနှီးမှုပံတို့ပြိုင်ဆိုင်လာကြတာထင်ရှားနေပါတယ်။ ဆယ်ကြီးတွေတိဆောက်ရမှာကဘာဘန်ကပူပြီးတာဝန်တီကြောင်းအတက်ပညာမှာလဲတာကြောင်းပြတ်တနေတာဖြစ်ပါတယ်။ဒါပေမဲ့ကဘာဘန်ရဲ့ရေအားလျက်စစ်စီမံကိန်းကြီးတွေဟာပြောသလောက်မဟုတ်ဘူးလို့ International Rivers အဖွဲ့ကထောက်ပြပါတယ်။လာအိုနိုင်ငံကနမ်သွန်နှစ်ရေကာတာကိုတိဆောက်ဖို့2005မှာကဘာဘန်ကသဘောတူပြီးငွေအားလူအားအမြောက်အများစိုက်ထုတ်ပါတယ်။ဒါပေမဲ့နမ်သွန်ဆယ်ကထုတ်တဲ့လျှက်စစ်တပ်အား65ရာခိုင်နှုန်းထိုင်းကိုရောင်းစားပြီးရတဲ့ငွေကိုဖွံ့ဖြိုးရေးအတွက်မသုံးတဲ့အတွက်တိုင်းသူပြည်သားအတွက်အကျိုးမရှိတဲ့စီမံကိန်းကြီးဖြစ်နေပါတယ်
။နမ်သွန်နှစ်ဆယ်ကြီးကြောင့်နေရာရွှေ့ပြောင်းပေးရတဲ့ဒေသခံတွေကိုပြန်လည်နေရာချထားရေးအတွက်ကမ္ဘာ့ဘဏ်ကဒေါ်လာတန်40အကုန်ကျပ်ခံပြီးလမ်းတွေပေါက်ကျောင်းတွေဆောက်ပြီးကူညီပါတယ်။ဒါပေမဲ့စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းကိုနေရာတစ်မှာပြန်လည်ထူထောင်ဖို့အခက်အခဲအများကြီးကြုံတွေ့ရပါတယ်။ရွှေပြောင်းခံရသူတွေဟာနေရာတစ်မှာပိုပြီးဆင်းရဲသွားကြပါတယ်။ဆယ်နှစ်ကြာလာတာတောင်မရွှေပြောင်းပြီဘဝအခြေအနေကိုပြန်မရောက်နိုင်သေးပါဘူး။နမ်သွန်ရေအားရစစ်ကရတဲ့ငွေကိုဖွံ့ဖြိုးရေးစီမံကိန်းတွေမှာသုံးရင်ဆင်းရဲနွားပါမှုနေပါလာမယ်လို့ကမ္ဘာ့ဘဏ်ကယုံကြည်တဲ့အတွက်ငွေယွန်းစိုက်ထုတ်တာဖြစ်ပါတယ်။ဒါပေမဲ့အဂတိလိုက်စားအကျင့်ပြည့်နေတဲ့လာအိုအစိုးရကိုထဲ့မတက်မိတဲ့အတွက်ရွေချင်းနဲ့တလွဲတခြားဖြစ်သွားပါတယ်
။မြမအတျံဇာတာနဲ့လျက်စစ်ဆွမ်းအားကိုထိုင်းနဲ့တရုတ်ကအများဆုံးသုံးလိုပါတယ်။စီးပွားရေးရှင်သန်တိုးတက်နေတဲ့ထိုင်းနိုင်ငံမှာလျက်စစ်တပ်အားလူတလောက်မထုတ်လုပ်နိုင်ပါဘူး။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးလာတဲ့အတွက်လာအိုနဲ့မြမလိုအိန္ဒိယချင်းနိုင်ငံတွေစီကလျက်စစ်တပ်အားဝယ်ယူသုံးစွဲဖို့လွန်ခဲ့တဲ့အနှစ်30လောက်ကတည်းကကြံစီခဲ့တာဖြစ်ပါတယ်။မြန်မာတဘာဝတံငွေကိုထိုင်းကဝယ်ယူသုံးစွဲနေတာ1996ခုနှစ်ကဖြစ်လို့18နှစ်ရှိနေပါပြီ။လာမယ့်နှစ်20အတွင်းရေဒနာနဲ့ရေဒဂွန်တံငွေကုန်ခန်းသွားရင်အခြားနေရာတွေကရနိုင်ဖို့ဒေါ်လာတန်ပေါင်းထောင်ချီပြီးရင်းနှီးမြှုပ်နှံနေပါတယ်။ဒီတော့တွင်တံလျက်မှာရေကာတာစောက်ပြီးဓာတ်အားထုတ်ယူနိုင်ဖို့ထိုင်းကအစွမ်းကုန်ကြိုးပမ်းနေပါတယ်
။ရေကာတာကြီးတွေတိဆောက်တဲ့အတွက်အကျိုးအမြတ်ခံစားရတာရှိတယ်လို့နင်းနာဆုံးရှုံးရတာကလည်းကြီးမားလွန်ပါလေအချို့အမြတ်ရမှာကိုပုံကြီးချေပြောဆိုပြီးထိခိုက်တင်တာမှုကိုလျှော့တွက်လို့ရှိပါတယ်မြမပြည်မလိုရေကာတာကြီးတွေတိဆောက်ပြီးလျှက်စစ်တက်ရောင်းစားတဲ့စီမံကိန်းကတော့ဒေသခံတွေအချို့ခံစားနိုင်မှုအလားအလာနည်းပါတယ်လာအိုနိုင်ငံနမ်သွန်ရေအားလျှက်စစ်ကရတဲ့ငွေတွေဘယ်ရောက်ကုန်မှမသိတာကိုကမ္ဘာ့ဘဏ်ကိုယ်တိုင်ကအသိအမှတ်ပြုထားရပါတယ်ကမ္ဘာပံမလဲပြောကလေးဖြစ်မလာတာတွေအတော်များများရှိပါတယ်ကမ္ဘာပံစီမံကိန်းဖြစ်စီတရုတ်ထိုင်းစီမံကိန်းဖြစ်စီလျက်စစ်တအားနိုင်ငံခြားရောင်းစားတဲ့စီမံကိန်းမှာအချို့ခစားရသူတွေဟာလျက်စစ်စားအားဝန်ကြီးဌာနဒေသဆိုင်ရာစစ်ဌာနချုပ်မြန်မာကုမ္ပဏီအချို့နဲ့ထိုင်းတရုတ်ကုမ္ပဏီကြီးတွေဖြစ်ပါတယ်နေနာဆုံးရှုံးသူကတော့ဆဲတီဆောက်မှုကြောင့်နေရာရွှေ့ပြောင်းပေးရသူတွေနဲ့ဆဲအောက်ဖက်မြစ်ကြောင်းတစ်လျှောက်မှာနေထိုင်သူတွေဖြစ်ပါတယ်ကမ္ဘာ့ဘဏ်ကတိစောက်ထားတဲ့လာအိုနိုင်ငံနမ်သွန်ဆယ်အောက်ဖက်မြေကျောင်းတစ်ယောက်ကပြည်သူတွေဒုက္ခမျိုးစုံကြုံတွေ့နေရတယ်လို့မကြာမီကထုတ်ပြန်တဲ့ International Rivers အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ညီမအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခွဲမှာဆွေးနွေးမယ့်အကြောင်းအရာကိုလည်းတော်ရရှင်တွေကိုအသိပေးစေချင်ပါတယ်ရှင်။
ရရှိမြညာရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာသမရဦးသိန်းစိန်နောက်ကောက်ခွေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့သီကြားစီတွေ့ဆုံခွင့်ရခဲ့ပြီဖြစ်ပါတယ်နောက်တက်လာမယ့်အစိုးရတရက်ကိုချေချုံမှုမှုနဲ့အာနာလွှဲပြောင်းနိုင်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးတော့ဒီသတင်းထုတ်ပြန်ချက်ဒီမှာဖော်ပြပါရတယ်ဒါဟာဆိုလို့ရှိရင်ဒီအနိုင်ရပါတီတရက်ကိုချေချုံမှုမှုနဲ့အာနာလွှဲပြောင်းတာဟာမြန်မာသမိုင်းမှာပထမဆုံးအကျင့်ဖြစ်ပါလိမ့်မယ်ရရှိနေအနေနဲ့ကရောဘလူးယူဆပါလေအာနာလွှဲပြောင်းရေးဟာချွတ်ချွတ်မှုဖြစ်လိမ့်မယ်လို့ထင်ပါသလားဒါပြင်ဒီဒွန်ဆန်းစစ်ကြီးနဲ့သမရဦးသိန်းစိန်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီတွေ့ဆုံခဲ့ကြတဲ့ရလက်တွေဟာရလက်ကောင်းတွေတကယ်ထွက်လာလိမ့်မယ်လို့မျှော်လင့်ပါသလားအခုလာမယ့်စနေညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများလို့တဲ့တို့ရရှိနေ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလို့ရာကိုမင်းများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOE မြန်မာပိုင်းကိုကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရစေခင်ဗျာ။
စနေနေ့ညတရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့တိုင်းရင်းသတင်းလွှာရဲ့အလဲရောက်ပါပြီ။ထိုင်းနိုင်ငံအခြေစိုက် BNI ဖွဲ့သားတွေကတင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအန်းပလောင်လူလတ်ရေးတက် TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲ၄ချိန်ထပ်မံဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဘုံးပေါက်ကွဲမှုကြောင့်တန်ခါတော်၄ပါးထိခိုက်ဒဏ်ရာရရှိခဲ့တဲ့ဆိုတာနဲ့မြန်မာနိုင်ငံမှာတိဆောက်ဖို့ရထားတဲ့ကြောက်မီတွေ၃ထပ်အားပေးဆက်ယုံတိဆောက်ရေးအတွက်ဒီပန်နိုင်ငံကဗန်တွင်ငွေထုတ်မချိဖို့အတွက်ကန့်ကွက်စာပေးပို့တဲ့အခြေအနေတွေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းတအောင်းပလောင်လူမျိုးရေးတပ် TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့နေမြေစိုးမိုးရေးအပြိုင်မှုကြောင့်တိုက်ပွဲ၄ချိန်ထပ်မံဖြစ်ပွားခဲ့ပါတယ်နိုဝင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားခဲ့တာပါတပြည်လုံးအပြစ်ခံရစေးရဲ့အတွက်ဆွေးနွေးဖို့ထမ်းမြန်မာနယ်ဆက်လွယ်တန်းလျန်းကိုလာရောက်တဲ့အဖွဲ့တွေအမှတ်901ရွှေလီမြစ်ဝမ်းစစ်သေးတာဌာနကိုအပြန်မှာပလောင်တက်ကချုံခိုတိုက်ခိုက်ခဲ့တာလို့လဲရှမ်းပြည်တပ်မတော် RCSS SSA ကောင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကပြောပါတယ်တအောင်းလူမြောက်ရေးတပ် TNLA ပြန်ကြားရေးဌာနကတော့သူတို့ထိန်းချုပ်နေမည်ဖြစ်တဲ့နမ်ခမ်းမြို့နယ်အတွင်း RCSS SSA ကနေမည်ကျူးကျော်ဝင်ရောက်လာလို့တိုက်ပွဲဖြစ်ပွားရတာလို့ထုတ်ပြန်ထားပါတယ်တိုက်ပွဲကြောင့်ဒေသခံ160ကျော်နေရက်ကနေတိမ်းရှောင်ထွက်ပြေးနေရပါတယ
်ရှမ်းပြည်တောင်ပိုင်းမုံနောင်မြို့မှာဘုံးပတ်ကွဲမှုတရက်ဖြစ်ပွားခဲ့ပြီးရေစင်းချိုးတဲ့တံကတော့၄ပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်နိုဝင်ဘာလ30ရက်နေ့ညနေပိုင်းမုံနောင်မြို့ကုန်းတော်ဘုံတော်ကြီးချောင်းရီချိုးစိတ်မှာထောင်ပုံးချောင်းတန်ကားတော်နှစ်ပါးနဲ့တာမဏီနှစ်ပါးထိခိုက်ဒဏ်ရာရရှိသွားတယ်လို့ရှမ်းလူငယ်ကွန်ရက်ကလွယ်ခမ်းပန်ကပြောပါတယ်။ပုံပတ်ကွဲတဲ့နေရာဟာမြန်မာစစ်တပ်စခန်းဤမှာဖြစ်ပြီးမြန်မာစစ်တပ်ကထောင်ထားတဲ့ဘုံဖြစ်နိုင်တယ်လို့ဒေတာခန့်တူဖြစ်တဲ့ကိုမောင်ခိုင်ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့နဲ့24ရက်နေ့တုန်းကလည်းမိုင်းရှူမြို့နယ်ဘက်မှာပုံပတ်ကွဲမှုဖြစ်ပွားခဲ့ပြီးလူနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းလွယ်လင်ခိုင်မုံနောင်မြို့အတွင်းမှာပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကနေစပြီးမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြားစစ်ရေးပဋိပက္ခတွေကြောင့်လက်နက်ကြီးနဲ့ပစ်ခတ်ခံရမှုလေယာဉ်နဲ့ပုံကျဲခံရမှုတွေကြုံခဲ့ရတယ်လို့မြေမြုပ်မိုင်း3အန္တရာယ်ကိုလည်းစိုးရိမ်နေရကြောင်းဒေသခံတွေကပြောပါတယ်
ကြောင်မီးသွေးဆက်ယုံတိဆောက်ဖို့လျာထားခံရတဲ့မွန်ပြည်နယ်တနင်္သာရီတိုင်းဒေသကြီးအေယာဝတီတိုင်းဒေသကြီးကိုစားပြုဒေသခံ3ဦးတို့ကနေဂျပန်နိုင်ငံရှိ JBIC နဲ့ JICA ဘဏ်ကိုကြောင်မီးသွေးဆက်ယုံတိဆောက်ဖို့ကိစ္စကိုငွေကြေးအကူအညီမပေးဆောင်ဖို့ပြီးခဲ့တဲ့နိုဝင်ဘာ26ရက်နေ့နဲ့29ရက်နေ့မှာတောင်းဆိုစာပေးပို့ထားပါတယ်လက်ရှိမြန်မာနိုင်ငံမှာကြောင်မီးသွေးသုံးလက်စစ်တပ်အားပေးဆက်ယုံတိဆောက်ဖို့အတွက်ပြည်ထောင်စုအစိုးရနဲ့ MOU MOA များလက်မှတ်ရေးထိုးထားပြီးဖြစ်တဲ့စီမံကိန်း7ခုရှိကြောင်းသိရပါတယ်
။ကချင်ပြည်နယ်ဖားကန်မြို့နယ်ကြောက်စိမ့်မှုဒေသကြာရယံကျေးရွာနီးမှာမြန်မာအစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KIA အကြားတိုက်ပွဲပြင်းထန်ခဲ့ပြီး KIA ပုံအုပ်ကြဆုံးခဲ့ပါတယ်။နိုဝင်ဘာလကုန်မှာဆွေရတပ်တွေက KIA တိုက်ရင်6ရှစ်တန်းတစ်ခုကိုထိုးစစ်ဆင်ဝင်ရောက်တိုက်ခိုက်ခဲ့ပြီးပြည်သူစစ်တပ်ဘက်ကပုံနှောက်ကြဆုံခဲ့တာဖြစ်တယ်လို့လိုင်စာကတာဝန်ရှိသူတုပုံမူကြီးနော်ဘူးကပြောပါတယ်အဆွေရတပ်ဘက်ကတေဆုံထိခိုက်မှုရှိမရှိကိုတော့အတိမပြုတ်နိုင်သေးပါဘူးတနင်္ဂနွေလုံးပြစ်ခတ်ရစရေးစာချုပ် NCA လက်မှတ်မရေးထိုးတဲ့အဖွဲ့တစ်ခုလည်းဖြစ်တဲ့ KIA ကိုရွေးကောက်ပွဲပြီးမှမြန်မာတပ်မတော်ကနေမွန်ကြီးမြို့နယ်ဘက်မှကုန်းချောင်းလေးချောင်းကနေပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်
ရခိုင်အမျိုးသားပါတီ ANP ဘဟုကော်မတီအစည်းအဝေးကိုလာမယ့်ဒီဇင်ဘာလ5ရက်နေ့ကနေ9ရက်နေ့အထိ3ရက်တိုင်းစစ်တွေမြို့မှာပြုလုပ်သွားမှာဖြစ်ပါတယ်။အဲ့ဒီကျင်းပမယ့်ဘဟုကော်မတီမျက်နှာစုံညီအစည်းအဝေးမှာရခိုင်ပြည်နယ်အစိုးရဖွဲ့မဲ့ကိစ္စ၊ပြည်ထောင်စုရေး၊ပြည်တွင်းစစ်ငြိမ်းချမ်းရေးနဲ့တခြားတိုင်းရင်းသားပါတီတွေနဲ့ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့သိရပါတယ်။ဒီအစည်းအဝေးကနေပါတီကောင်းဆောင်ပိုင်းမှာအပြောင်းအလဲဖြစ်မှာမဟုတ်သလိုပါတီတွင်းပြဿနာတွေကိုပြင်လေအောင်ဖြစ်ရှင်းနိုင်မှာဖြစ်ပြီးပါတီကိုကြစ်လက်အောင်တိဆောက်သွားမှာဖြစ်တယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တူဦးဖြစ်သူဦးအေးတာအောင်ကပြောပါတယ်။နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာရခိုင်အမျိုးသားပါတီ ANP ကလွှတ်တော်3ရက်မှာကိုယ်စားလှယ်ပေါင်း44ဦးအနိုင်ရရှိထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်တနင်္သာရီတိုင်းနဲ့အေရဝတီတိုင်းတွေမှာဂျပန်ကကုမ္ပဏီတွေကနေကြောက်မီသွေးသုံးဓာတ်အားပေးဆက်ယုံတည်ဆောက်ဖို့ကြိုးပမ်းနေတာနဲ့ပတ်သက်ပြီးဂျပန်အနေနဲ့ထောက်ပံ့မှုအားပေးမှုမပြုလုပ်ဖို့ဒေသခံတွေကဂျပန်နိုင်ငံနဲ့ရန်ကုန်မှာရှိတဲ့ဂျပန်တန်ယုံတွေထံကန့်ကွက်စာပေးပို့ခဲ့ကြပါတယ်။ဒီအခြေအနေကိုတော့မြင်းစနိုင်းရဲ့စူးစီးချက်ကိုနမ်ဟောင်းကနေအခုလိုတင်ဆက်ပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာတိဆောက်ဖို့လျာထားတဲ့ကြောက်မီသွေးတုံးဓာတ်အပိစေုံတိဆောက်ရေးအတွက်ဂျပန်နိုင်ငံကဘဏ်တွေငွေထုတ်မချေဖို့ဂျပန်နိုင်ငံအထူးကန့်ကွက်စာပေးပို့ထားတယ်လို့မွန်ပြည်နယ်ရေးမြို့နယ်အန်ဒင်ဒေတာကလူငယ်အမျိုးသမီးမိဆိုင်စွန်းကအခုလိုရှင်းပြပါဗျာ။
အခုကျွန်တော်တို့ရေစာကားဟိုတိကပ်ပြီးဒီကစားနဲ့ကြံကြပါတော့နော်ကျမတို့ဒီသားမှာစံပြီးဆိုရင်တော့ဆက်ရစ်ပန်ကုန်ဒီဘူးသက်သက်ပြီးထုတ်ပြီးဘုတ်ကျမတို့အေးဆောင်ကိုကျမတို့ပြန်ခံရမှာတော့တင်တာ
ကြောင်မီတွေစက်ယုံတီဆောက်မဲ့ဒေတာကနေကိုစလေတွေကတဆက်တဲမှာပဲရန်ကုန်မှာရှိတဲ့ဂျပန်တန်ယုံကိုလည်းစာရေးသားပေးပို့ခဲ့တယ်လို့လည်းမိဆိုင်စုံကပြောပါတယ်ကန့်ကွက်စာတွေကိုဂျပန်ဘဏ်တွေဖြစ်ကြတဲ့ Japan Bank for International Cooperation JBIC နဲ့ Japan International Cooperation Agency JICA တွေထံပေးပို့ခဲ့ကြတာဖြစ်ပါတယ်။တနင်္လာနေ့တိုင်းဒေသကြီးမှတည်ဆောက်မဲ့ကြောက်မီသွေးစက်ယုံစီမံကိန်းကိုလည်းဒေသခံတွေကကန့်ကွက်တယ်ဆိုတဲ့အကြောင်းကိုမြိတ်ရှိရှိအဖွဲ့မှကိုအောင်နိုင်ဦးကအခုလိုပြောပါတယ်
။ဒီတနင်္လာနေ့တိုင်းဒေသကြီးတခြားမှာရှိတဲ့ရွာတွေတိတိကျကျသွားတယ်မေးတယ်သူတို့လည်းလက်မခံဘူးဘယ်လိုလဲဆိုတော့သူတို့ရဲ့လက်ရည်ရာတွေနေပြီးအကုန်လုံးဆွတ်ဆုပ်ပုံမှာပေါ့တဲ့သူတို့တနင်္လာနေ့မှဒီတခြားလုံးမှာရှိတဲ့ရွာတွေကဘယ်သူမှလက်မခံဘူးအဲဒါကြောင့်ကုမ္ပဏီလက်ကွက်မယ်အဲဒီကုမ္ပဏီဒီကူညီမှုဆိုကျူးကောင်းနေတဲ့ဂျပန်နိုင်ငံမှာရှိတဲ့ကုမ္ပဏီလက်ကွက်မယ်ဆိုပြီးတော့ကိုတို့ဝိုင်းပြီးတော့စတင်ဖို့ကြိုးစားကြတာ
တနင်္လာနေ့ဒီတာမှာကြောက်မီတွေးစက်ယုံလာစောက်တာဟာတနင်္လာနေ့ဒီတာကိုဖျက်ဆီးဖို့တာဖြစ်တယ်ဆိုတာကိုလည်းကိုအောင်နိုင်ဦးကအခုလိုပြောပါတယ
်ကဘာကလုံးဝလက်မခံလို့ရှော့ချနေတဲ့ဒီကြောက်မီတွေးစက်ယုံတွေကိုကိုတို့ဒေတာတွေမှာလာပြီးအကောင့်တက်ဖို့တာဟာတနင်္လာနေ့တိုင်းဒေတာကြီးကိုဆက်မလို့လုပ်နေတာလည်းအထူးထူးပဲ
ဂျပန်နိုင်ငံကကုမ္ပဏီတွေကနေရင်းနှီးမြှုပ်နှံမဲ့ကြောက်မီသွေးတုံးဓာတ်အပိစက်ယုံတွေဟာမွန်ပြည်နယ်ဆိုရင်အန်ဒင်အရာဝတီတိုင်းမှာဆိုရင်ငရုတ်ကောင်းနဲ့တနင်္ထိုင်တိုင်းမှာတာရပွင်ဒေသတွေမှာစောက်ဖို့အစီအစဉ်ထားပါတယ်
။ဆက်ပြီးတော့ကယားပြည်နယ်ဖရူဆိုမြို့နယ်မှာရှိတဲ့အမတ်ဆက်လေးဆက်လက်ကျင်ရေးကျောင်းကတပ်သားတွေဟာတပ်ဧရိယာမဟုတ်တဲ့နေရာတွေမှာစစ်ရေးလေ့ကျင့်မှုတွေပြုလုပ်နေတဲ့အတွက်အနီးနားမှာရှိတဲ့မာခရိုရှိကျေးရွာအုပ်စုနဲ့ဒေါ်လောခုကျေးရွာတွေထဲနယ်မြေချဲ့ထွင်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။တက်လေကျေးရေးကျောင်းတိဆောက်ကလေးကနေဒေသခံတွေရဲ့လေယာချမ်းမြေတွေတောင်ယာတွေသိမ်းဆီးခံခဲ့ရတဲ့ဖြစ်စဉ်တွေအပေါ်အခြေခံပြီးစိုးရိမ်စိတ်ဖြစ်ပွားနေတဲ့အခြေအနေတွေကိုတော့အမီကနေစူးစီးထားတဲ့သတင်းလွှာကိုနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ပေးထားပါတယ်ရှင်။
ကယားပြည်နယ်မှတ်စလေးစစ်လေကြီးရေးကျောင်းကတပ်သားတွေတာအေရီယာပြင်ပမှာစစ်ရေးလေ့ကျင့်နေမှုနဲ့ပတ်သက်ပြီးဒေသခံဥတုရေကအခုလိုဆိုပါတယ
်စစ်ပြတခုခုသူပြတဲ့အနေထားပုံမှန်လဲစိတ်ခေါ်မှုတခုလဲဖြစ်နိုင်တယ်ဒီတာရဲ့အေရီယာထဲမှာသူလက်ကျင့်ဖို့တော့လုံလောက်နေပြီကျွန်တော်ထင်တယ်ပဲဒါပေမဲ့ဒီအပြင်ကိုဆက်ဆက်ထွက်လာပြီးတော့တမီတကထွက်လာတာပဲကျွန်တော်အဲ့လိုမျိုးပဲတောက်တာပေါ့
စစ်လေကြီးရေးကျောင်းဤမှာရွာပေါင်း6ရွာရှိပြီးစစ်သားတွေရှိလာပြီးတဲ့နောက်ပိုင်းမှာလဲအနီးနားရွာတွေကဒေသခံတွေအတွက်တော့လုံခြုံမှုမရှိပဲစိုးရိမ်ထိတ်လန့်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်သားလက်ကြီးရေးကျောင်းကို2012ခုနှစ်ဇူလိုင်လမှာစတင်အကောင့်တဲ့ပေါ်တည်ဆောက်ခဲ့ရမှာဒေသခံပြည်သူတွေရဲ့တောင်ယာဧက3000ကျော်ကိုတင်စီခဲ့ပြီး2014ခုနှစ်ဩဂုတ်လမှာတန်ဆွလွတ်မြေဖြစ်169ဧကကိုပြန်ပေးခဲ့ပါတယ်စစ်လက်ကြီးရေးကျောင်းစီမံကိန်းကြောင့်ဒေသခံတွေရဲ့နှစ်နာဆုံးရှုံးမှုနဲ့ပတ်သက်ပြီးတင်းတင်းတဲ့ရော်ကြီးမရတဲ့ပြင်ချင်းချောင်းမှုတွေပါရှိခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ဥပြားရေကတော့သူ့ရဲ့တောင်ယာ3ဤကကျော်အသိခံလိုက်ရတာပါဒီကိစ္စနဲ့ပတ်သက်ပြီးဥပြားရေပြောတာကတော့
ဒီလိုမျိုးလာတိတ်တော့တယ်အဲ့ဒီတော့ပဲစီလက်မပြောထားဘူးဒီလိုသူ့တူစဒါနဲ့သူလာတိတ်တော့ကြတယ်ခရီးပြင်းနေတွင်ဖြစ်ပြနေတဲ့လေယာဉ်မြေပြဿနာများစုဟာစစ်တပ်သိမ်းမြေများနေတာကြောင့်ဒေသခံတွေကလည်းကြောက်ရွံ့မှုတွေစိုးမိုးနေတယ်လို့ကရင်ပြည်သူလူငယ်များတမကတာဝန်ခံဦးကျော်ထင်အောင်ကဆိုပါတယ်ကျွန်တော်တို့ဒေသတွေရဲ့မြေစင်းတွေအနေနဲ့ကလည်းတပ်နဲ့ဖြစ်တဲ့ပြဿနာတွေမှာဆိုရင် တွေသူတို့ခွင့်ပြုချက်ရယူမှုတွေဆိုတာတွေကိုလည်းကျွန်တော်တို့ရှုမြင်နေရတယ
်ဒေတာတွေအမှတ်14စစ်လေးရေးအကြောင်းစတင်ရောက်ရှိလာကြတဲ့ကဒီကနေ့အချိန်ထိဒေတာခံရွာသူရွာသားတွေရဲ့ဘဝလုံခြုံမှုမရှိတော့ပဲတောင်ရလုတ်ကတ်တွေညှော်နေတော့ပြီးစာဝတ်နေရေးပိုင်းမှာလည်းအတော်လေးကိုအခက်အခဲကြုံလာရတယ်လို့ဒေတာခံတွေကပြောပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအောင်းပလောင်လူမျိုးရေးတပ် TNLA နဲ့တောင်ပိုင်းရှမ်းပြည်တမရော RCSS SSA တို့နေမြေစိုးမိုးရေးအပြိုင်မှုကြောင့်တိုက်ပွဲ၄ချိန်ထပ်မံဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မြို့မှာဘုံးပေါက်ကွဲမှုတစ်ရက်ဖြစ်ပွားခဲ့ပြီးတန်ကြာတော်၄ပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက bemis@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932382554ကိုခေါ်ဆိုနိုင်ပါတယ် fax နံပါတ်ကတော့0932382552ဖြစ်ပါတယ် VOA မြန်မာပိုင်းကြာတာပတင်းညအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုကြော်ကြော်သိန်းကကြီးညာပေးပါမယ်ရှင်
ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကလူမှုဖုလို့ရင်ဆိုင်ရာဌာနတစ်ခုမှာအသက်20ကျော်အရွယ်ဖြစ်ကြတဲ့အမျိုးသားတဦးနဲ့အမျိုးသမီးတဦးကဘာကြောင့်တနက်နေ့ဝင်ပစ်တယ်ဆိုတာကိုသိရဖို့အမေရိကန်တာဝန်ရှိသူတွေစူးစမ်းနေပါတယ်။အဲဒီပစ်ခတ်မှုကြောင့်လူ14ယောက်သေဆုံးပြီး18ယောက်ထဲမှနေဒဏ်ရာရပါတယ်။ဆာယက်ဖာရူခ်နဲ့ထက်ရှ်ဝင်းမာလစ်တို့ကိုဆွဆွဲထားတဲ့အခုတိုက်ခိုက်မှုဖြစ်ရဟာဗဲရီကသူတို့ကားကိုနောက်ကလိုက်ဖမ်းပြီးကားကိုဝိုင်းလိုက်ပြီးတဲ့နောက်အပြန်အလှန်ပစ်ခတ်ပြီးတော့မှအဆုံးသတ်သွားတာပါ။အဲဒီအရာကကျမကြီးဌာနမှလှုပ်လှုပ်တဲ့ဖာရူခ်ကတနပ်ပစ်ခတ်မှုဖြစ်တဲ့အင်လန်ဒေသဆိုင်ရာဌာနမှလုပ်တဲ့ Christmas ပွဲတော်အကျိုးပါတီပွဲကိုရောက်ခဲ့တယ်လို့ရဲတပ်ဖွဲ့ကဗိုလ်ထုနေအစောပိုင်းမှာပြောပါတယ်။ Syria ကဆွေးနွေးဝါဒကိုတိုက်ခိုက်တာမှာနိုင်ငံတကာပူပီးပူပေါင်းဆောင်ရွက်ကြဖို့ရုရှားသမ္မတ Vladimir Putin ကအနှုတ်ဆော်လိုက်ပါတယ်။နှစ်ပတ်လည်နိုင်ငံခြေပြမိန့်ခွန်းထဲမှာ Mr. Putin ကအဲ့ဒီလိုပြောသွားတာပါ။တူရကီဟာ IS အစွန်းရောက်အုပ်စုစီကနေရင်းနှံဝယ်နေတယ်လို့လည်းရုရှားလူတော်မှပြောတဲ့မိန့်ခွန်းနဲ့ Mr. Putin ကထပ်ပြီးဆွဆဲတော့ပါတယ်။ပြီးခဲ့တဲ့လက Syria နဲ့ဇန်နာမှာရုရှားစစ်လေရေးတစ်စင်းကိုတူရကီကပြစ်ချပြီးတဲ့နောက်ရုရှားနဲ့တူရကီကြားဆက်ဆံရေးတင်းမာနေတာပါ။အမေရိကန်ဆူရရဲ့သတင်းအချက်အလက်တွေကိုအင်တာနက်ကနေခိုးယူတာဟာတရုတ်ဟက်ကာတွေရဲ့လက်ချဲဆိုတာကိုတရုတ်ကပထမဆုံးအကြိမ်ဖြစ်ဝန်ခံလိုက်ပါတယ်။ဒါပေမဲ့ဆူရကကူညီတဲ့လို့ရမဟုတ်ဘူးလို့တော့ညင်းပါတယ်။ဝါရှင်တန်မြို့တော်မှာဒီသတင်းပတ်တွင်လုတ်တဲ့စိုက်ဘာလုံခြုံရေးဆိုင်ရာဆွေးနွေးပွဲတွေအတွင်ပြောဆိုကြတဲ့အကြောင်းအရာမျိုးမျိုးထဲမှာဒီဖြစ်ရက်နဲ့ပတ်သက်တာလည်းပါဝင်နေလို့တရုတ်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA တာဝန်ရှိသူတွေကိုဖမ်းဆီးတဲ့ဒီကနေ့နောက်ဆုံးဖြစ်ရက်မှာ FIFA ရဲ့ဒုတိယဥက္ကဋ္ဌတွေဖြစ်ကြတဲ့ Alfredo Harwood နဲ့ Juan Angel Naputo ကိုဖမ်းလိုက်တယ်ဆိုတာဆွစ်ဇာလန်တရားရေးဌာနကပြောပါတယ်။ဇူရစ်မြို့မှာရတဘောကစစ်စေးချိန်တွင်သူတို့ကိုအမေရိကန်ပြည်ထောင်စုလက်ထက်လွှဲပြောင်းမှနှစ်ယောက်စလုံးကကန့်ကွက်တယ်လို့ဆွစ်ဇာလန်တရားရေးဌာနကပြောပါရယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကမခင်ပြထွေးဖြစ်ပြီးအင်ဂျင်နီယာကတော့ Sidrich Franklin ဖြစ်ပါတယ်။ View American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.